Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ2ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်နေပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါကျမတို့ဒီကနေ့မနေ့အစီအစဉ်ကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းညနေခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံဖြစ်နေပါဖြည့်ဆွတ်ပြီးတင်ဆက်နေပါတယ်ရှင်ဒီကနေ့မနေ့သတင်းအစီအစဉ်မှာထိုင်းနိုင်ငံဘက်ဝင်ရောက်ခုံလုံးနဲ့သတင်းတောက်3ဦးမြန်မာနိုင်ငံပြန်ပို့ခံရပွဲရှိနေတဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြမှာပါတခါစစ်ကောင်စီကိုယ်စားလှယ်အပေါ် ILO ကမ္ဘာအလုတ်သမားများအဖွဲ့ချုပ်ရဲ့သဘောထားဒီသတင်းပတ်အတွင်းဆုံးဖြတ်နိုင်ခြင်းရှိနေပါတယ
်ကျွန်တော်တို့တည်လို့ရရှိနေတာမှာကျွန်တော်တို့ဘက်ကအားရှိတာကဘာလဲဆိုတော့နိုင်ငံတော်တော်များများကစကားစဘက်ကနေပြီးတော့မှဘယ်သူမှထောက်ခံပြီးပြောမယ်လို့မရှိကြဘူးတဲ့ဒါကတော့ကျွန်တော်တို့လက်တွေ့အခြေ
ဒါကတော့ဘာမပွိုင်းကပြောခွင့်ရကိုမိုးချမ်းမှာ ILO ရဲ့ဆုံးဖြတ်ချက်ဟာလာမယ့်စက်တင်ဘာလအတွင်းစတင်ကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်ဘယ်သူဖြစ်မလဲဆိုတဲ့အပေါ်မှာအကျိုးသက်ရောက်မှုရှိမယ့်အကြောင်းဆက်သွယ်မေးမြန်းခဲ့မှာနားဆင်ရဖို့ရှိပါတယ်။တခါလှိုင်းသားရအုပ်ချုပ်ရေးကောင်စီဝင်တနက်နဲ့ပြစ်ခံရလို့တည်ဆုံးခဲ့တဲ့အကြောင်းသတင်းပေးပို့ချက်ဒီမော့ဆိုစစ်ဆောင်စခန်းမှာဝမ်းနဲ့ပတ်သက်တဲ့ရောဂါတွေဖြစ်ပွားနေတဲ့အခြေအနေစတာတွေကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါညဆွေးနွေးကမ်းကိုတင်ဆက်မှာပါ။အခုတော့ဒီကနေ့မနေ့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်လင်းဦးတို့ကပြောပြမှာပါရှင
်။ဆီယနာတိမ်ပြီးနောက်လေးလပြည့်ခဲ့တဲ့အခုချိန်ထိအရက်သားတွေအပေါ်တေးချေဒဏ်ရာရစီလောက်တဲ့အင်အားသုံးနေဆဲဖြစ်တယ်လို့အကြီးအကျယ်လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေကြောင်းမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အရက်သားတွေကိုအသေးအချာအကာအကွယ်ပေးဖို့လဲမြန်မာဆန်ရကုလသမဂ္ဂအဖွဲ့ကတောင်းဆိုပါတယ်
။ Our colleagues in Myanmar call on the security forces to ensure the protection of civilians given the widespread
breaches of human rights. ဥပဒေနဲ့ဖန်စီနှိပ်စက်ခံရမှုတွေအပါအဝင်လူခွင့်ရေးဥပဒေပြေကိုစနစ်တကျဆက်လက်ချိုးဖောက်ခံရတဲ့မြန်မာပြည်သူတွေကိုအကာအကွယ်ပေးရေးလုံခြုံရေးတပ်ဖွဲ့တွေကိုမြန်မာနိုင်ငံဆန်ရကုလသမဂ္ဂအဖွဲ့ကတောင်းဆိုကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအင်ကာနေနယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The UN Human Rights Office says that as of today at least 840 civilians
မြန်မာနိုင်ငံမှာအနာသိမ့်ခဲ့တဲ့ဖေဖော်ဝါရီလတရက်နေ့ကနေဇွန်လတရက်နေ့အထိအကြမ်းဖက်မှုတွေအတွင်းတည်ဆုံရတဲ့အရက်သားအနည်းဆုံး840ရှိပြီးအမျိုးသမီးတွေနဲ့ကလေးတွေလည်းအများအပြားပါဝင်ကြောင်းကုလသမဂ္ဂလူခွင့်ရေးယုံထုတ်ပြန်ချက်ကိုကိုးကားပြီးပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကိုယူဆကိုထုတ်ဖော်နိုင်ရေးကြိုးစားချတဲ့တာမန်ပြည်သူတွေနောက်နိုင်ငံရေးသမားတွေစာပေသမားတွေလူခွင့်ရေးကာကွယ်ညှင့်တင်သူတွေကျောင်းဆရာဆရာမတွေကျန်းမာရေးဝန်ထမ်းတွေယဟန်တန်ကားတွေထင်ရှားကြွကြားသူတွေအပါအဝင်ဖန်စီထိမ့်သိမ့်ခံထားရသူ4500နီးပါးရှိနေစေဖြစ်တယ်လို့လဲကုလသမဂ္ဂကအင်ကာနီမှာပြောဆိုထားပါတယ်ရှင်။ဆီယနာတိမ့်ပြီးနောက်ပထမဆုံးအချိန်ဖြစ်နိုင်ငံတဝန်းအင်ကာနီကကျောင်းနေပြန့်ဖွင့်တာမှာကျောင်းမတက်ဖဲဆက်လက်ဆန့်ကျင်ဆန္ဒပြကြတဲ့ဒေသတွေရှိသလိုရခိုင်ပြည်နယ်လိုဆန္ဒပြလှုပ်ရှားမှုနေတဲ့ဒေသတချို့မှာတော့ကျောင်းပြန်တက်ကြပါတယ်။ရခိုင်ပြည်နယ်စစ်တွေကအမှတ်နဲ့အခြေခံပညာအထက်တန်းကျောင်းမှာတော့ရဲတပ်ဖွဲ့ဝင်အဆောင်အရှောင်နဲ့ကျောင်းပြန်တက်ပါတယ်။နိုင်ငံမှာအာဏာမသိမ်းခင်ကလည်းကိုဗစ် -19 ကပ်ရေးကြောင့်ကျောင်းသားတွေတစ်နှစ်ကျောင်းမတက်ဖဲနားထားရတာဖြစ်ပါတယ်။စစ်တွေကတပ်သမီးနှစ်ယောက်ကိုကျောင်းလိုက်ပို့တဲ့ဒေါ်ထီထီဆန်ကတော့
ဒါတော့ကိုဗစ်နေမှာတော့ကေကိုမကျောင်းတက်နေရရဲ့အခပင်းနေဒီကြလေကျောင်းမသွားဆိုတော့ဒီစီ
ရခိုင်မှာကလေးတွေကျောင်းသွားတက်နိုင်နေပြီမဲ့တခြားပြည်နယ်တွေတိုင်းတွေမှာတော့ကျောင်းသားတွေကျောင်းမတက်နိုင်ကြပါဘူးတဲ့ဒါပေမဲ့လည်းရခိုင်မှာလည်းအချိန်တွေဆိုးသွားနိုင်တဲ့အရေးကိုတော့စိတ်ပူတယ်လို့ပြောခဲ့တာပါဆရာနာသိန်းစန့်ကျင်ဆန္ဒပြမှုတွေပြင်းထန်ပြီးဆဲအုပ်ချုပ်ရေးအပါအဝင်လုံခြုံရေးတင်းကျပ်ထားတဲ့တိုင်းနယ်ပြည်နယ်တွေမှာတော့အင်ကာနီကကျောင်းတက်သူနေပါခဲ့ပါတယ်နိုင်ငံတော်အခြေခံပညာကျောင်းဆရာတွေတက္ကသိုလ်ဆရာတွေက CDM အလုံးမတက်ဖဲဆရာနာသိမ့်မှုကိုအခန့်ဆန့်ကျင်ခဲ့ကြတာမှာ အလုတ်ထုတ်ခံရသူကလည်းထောင်ချီရှိနေတာပါဆီယနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့ကြောင်းမတက်တဲ့ရန်ကုန်ကအခြေခံပညာကျောင်းဆရာမဒေါ်ရွှေနေဒီကတော့ဖန်စီနှိပ်စက်ခံရမှာမကြောက်ဘူးတဲ့ဒါပေမဲ့လည်းကျောင်းသားတွေကိုဝါရဖြန့်တင်ကြားပေးရတဲ့ဆရာမမဖြစ်လို့ဘူးလို့ AFP ကပြောပါတယ် CDM လှုပ်ရှားမှုမှာပါဝင်လာကြောင်းလစာမရတဲ့ဆရာဆရာမတွေလည်းရှိပါတယ်အစင်းမြင့်ပညာရေးတက္ကသိုလ်ကောလိပ်တချို့လည်းပြန့်ဖွင့်ပေမဲ့ပြက်ကွက်သူတွေများတယ်လို့မွန်ပြည်နယ်မော်လမြိုင်တက္ကသိုလ်အင်္ဂလိပ်စာအထူးပြုကျောင်းသူကပြောပါတယ်ဆရာနာသိန်းစန့်ကျင်မှုကိုပြင်းပြင်းထန်ထန်နှိမ်နှင်းဖြိုခွင်းခံရတဲ့အထက်မှာမော်လမြိုင်လည်းပါဝင်ပါတယ်ရှင်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကနေထွက်ပြေးပြီးထိုင်းဘက်ကိုတရားမဝင်ဝင်ရောက်တဲ့သတင်းထောက်3ဦးကိုတရားရုံးကဒဏ်ငွေချမှတ်ခဲ့ပြီးထာနေပြန်ဖို့ခရနိုင်တယ်လို့လဲသူတို့ရဲ့ရှင်းနေအဖွဲ့ဝင်တဦးကအင်ကာနေမှာ AFP ကိုပြောပါတယ်ထာနေပြန်ဖို့ခံရရင်တော့သူတို့အတွက်အန္တရာယ်ရှိနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအသံ DBB သတင်းထောက်တွင်နဲ့တက်ကြွလှုပ်ရှားသူနှစ်ဦးကိုပြီးခဲ့တဲ့မေလအတွင်းချင်းမိုင်မြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတရားမဝင်နိုင်ငံတွင်းဝင်ရောက်မှုနဲ့ဆွဲချက်တင်ခဲ့တာပါပြီးခဲ့တဲ့တောက်ချာနေတုန်းကသူတို့ကိုထိုင်းတရားရုံးတစ်ခုကငွေတန်ဘတ်4000တန်ရိုက်ခဲ့ပြီးဆိုင်းငံထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချမှတ်ကြောင်းလူအခွင့်အရေးဖွံ့ဖြိုးရေးဖောက်ဒေးရှင်းကရှေ့နေနတ်သားဆူရီဘက်ကမန်ကပြောပါတယ်အလားတူပြစ်မှုချက်မှန်ကျူးလွန်ရင်ထောင်ဒဏ်9လချက်မှတ်ခံရနိုင်ကြောင်းလည်းတရားရုံးကပြောဆိုခဲ့ပါတယ်ဥပဒေကြောင့်ရတော့ပြစ်ဒဏ်ချက်မှတ်ခံရပြီး82နာရီအတွင်းသူတို့ကိုနိုင်ငံရင်းကိုပြန်ပို့နိုင်တဲ့အကြောင်းလည်းရှေ့နေက AFP ကပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့တောက်ချန်နေမှာပဲသူတို့ကိုနိုင်ငံရင်းပြန်ပို့တာဆိုင်းငံ့ပေးထားဖို့လူဝင်မှုကြီးကြပ်ရေးအာဏာပိုင်နေထံအယူခံလျှောက်လာတင်ခဲ့ကြောင်းလည်းရှေ့နေကပြောပါတယ်အခုတော့တတိယနိုင်ငံမှာနိုင်ငံရေးခလုံးခွင့်အခြားရေးအတွက်စောင့်ကြားနေကြပါတယ်။ DBB သတင်းထောက်3ဦးကိုထာနေပြန်ပို့တာရှောင်ရှားနိုင်မဲ့လူသားချင်းစာနာထောက်ကူမှုနဲ့ဖြည့်ရှင်းနိုင်ရေးကြိုးစားနေတယ်လို့လည်းထိုင်းဘက်ကပြောဆိုထားပါတယ်ရှင်။ဒုက္ခသည်ဥယျာဉ်အများစုကိုလက်ခံထားရတဲ့အာရှပစိဖိတ်ဒေသကိုအလေးထားပြီး COVID-19 ကာကွယ်ဆေးထောက်ပံ့ပေးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။အိန္ဒိယနီပေါ်အပါအဝင်အာရှပစိဖိတ်ဒေသတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုတွေတိုးလာနေပြီးကိုဗစ် -19 ကာကွယ်ဆေးရတာနည်းနေချိန်မှာပဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်အထူးသဖြင့်ဒုက္ခသည်တွေကြားမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတိုးလာနိုင်တဲ့အခြေအနေရှိနေကြောင်း UNHCR ပြောခွင့်ရအန်ဒရီမဟီချစ်ကအင်ကာနီဂျီနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုပါတယ
်။ In Cox's Bazar in Bangladesh where almost 900,000 Rohingya refugees are living in the single largest
Rohingya ဒုက္ခသည်ကိုသိန်းနီးပါးရှိတဲ့ Bangladesh ကောက်ဆက်ဘဇာမှာပြီးခဲ့တဲ့2လတာအတွင်း COVID-19 ကူးစက်ဖြစ်ပွားမှုသိသိသာသာတိုးလာပါတယ်။မေလ31ရက်နေ့အထိဒုက္ခသည်တွေကြား COVID-19 ဖြစ်ပွားသူအတည်ပြုလူနာ 1,188 ဦးရှိပြီးဒီထဲကထက်ဝက်ကမေလတလာတဲ့အတွင်တွေ့ရှိတာဖြစ်ပါတယ်လို့ယွန်းနေစီယာပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါရိုဟင်ဂျာအသုံးကိုလက်မခံပေမဲ့လည်းဒုက္ခသည်တွေကိုပြန်လက်ခံပါမယ်လို့မြန်မာဘက်ကကြေပြူထားပေမဲ့လို့လည်း2019ခုနှစ်ကတည်းကကောက်ဆက်ပစားမှာခိုလုံနေရတဲ့ဒုက္ခသည်တွေနေရရင်းကိုမပြန်နိုင်သေးပါဘူးတစ်ချိန်တည်းမှာပဲနီပေါ်အီရန်ပါကစ္စတန်နောက်မြန်မာဘက်ကထွက်ပြေးခိုလုံသူတွေအများအပြားရှိရာထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့မှရှိနေတဲ့ဒုက္ခသည်တွေနိုင်ငံရေးခလုံးခွင့်ရရေးကြိုးပမ်းနေကြသူတွေကြားမှလည်းကိုဗစ် -19 ဖြစ်ပွားမှုတိုးလာတာကစိုးရိမ်စရာဖြစ်နေပါတယ်လို့ UNHCR ပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင
်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒရင်စီစဉ်ပထမပိုင်းကိုမတ်တင်ကီထိုက်ကတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘူးနေနေခင် VOA မြန်မာပိုင်းစီစဉ်ကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင်။အခုဆက်လက်ပြီးတော့ American ပြည်ထောင်စု Oklahoma ပြည်နယ် Tulsa မြို့ကလူမျိုးရေးခွဲခြားတပ်ဖြတ်မှုရာပြည့်အခမ်းအနားကိုသမ္မတ Biden တက်ရောက်မဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားပြီးအစုလိုက်ပြုံလဲတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့နှစ်တရာပြည့်အခမ်းအနားကိုတက်ရောက်ဖို့ Oklahoma ပြည်နယ်တူဆာမြို့ကိုသမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့ပါတယ်။2022ခုနှစ်ကလူရန်ကားတွေလက်ချက်ကြောင့်လူမဲ300လောက်သေဆုံးပြီး1000လောက်ဦးမယ်ရဖြစ်ခဲ့ရတာပါ။အမေရိကန်မှာသမ္မတတာဝန်ယူထားစဉ်ပထမဆုံးအကြိမ်ဖြစ်တွားရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကတော့နိုင်ငံစရာဖြစ်ရတွေကိုအတိအမှတ်ပြုလက်ခံပြီးကုစားဖို့ရည်ရွယ်တယ်လို့ပြောဆိုလိုက်ပါတယ်
။ I come here to help fill the silenceBecause in silence, wounds deepen.
And only if 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 American ပြည်သူတွေအားလုံးအပြေအဝတည်နေအောင်သမ္မတကရည်ရွယ်ထားတဲ့အကြောင်းလေးအိမ်ပြည်တော်ပြောခွင့်ရကတူဆာမြို့ကိုသွားလေးမမပြောဆိုကြတာဖြစ်ပါတယ်။ American ပြည်သူမှလူမျိုးရေးအရချမ်းသာကွာမှုကွာချက်တွေကိုရှော့ချနိုင်အောင်လူမှုအသံဝင်တွေကြားမြင်းနီးမြုံနဲ့သုံးဆွဲသွားမှာဖြစ်တဲ့အကြောင်းလေးအိမ်ပြည်တော်ကအစောပိုင်းမှာပြောဆိုထားတာပါ။တူဆာမြို့မှာ Black Wall Street လို့ခေါ်ကြတဲ့လူမဲလူချမ်းသာတွေနေထိုင်တဲ့ရပ်ကွက်မှာလူရန်ကားတွေတိုက်ခိုက်ဖြစ်စီတပ်ဖြတ်မှုတွေကိုကိုယ်တိုင်ကြုံခဲ့ပူးပြီးအခုချိန်ထိသက်ရှိထင်ရှားကျန်ရှိနေသူကတော့3ဦးရှိနေဆက်ဖြစ်ပြီးအသက်အရွယ်ရှိနေကြပါပြီ။1960ပြည့်လို့နေ့တကလူမှုခွင့်ရေးလှရှားမှုတွေမတိုင်ခင်နှစ်ပေါင်း40လောက်မှာတူဆာမြို့မှာလူမျိုးရေးခွဲခြားတပ်ဖြတ်မှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံကအာနာရှင်သမ္မတအလက်ဇန်ဒါလူကာရှင်ကိုရဲ့အုပ်ချုပ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစီစဉ်မှုအတွက်အပြစ်ရှိကြောင်းဝန်မခံရင်မိသားစုနဲ့မိတ်ဆွေတွေကိုဖမ်းမယ်လို့ချင်းချောက်ခံရတယ်ဆိုပြီးအတိုက်ခံတက်ကြွလှရှားသူတို့မင်းစ်မျိုးတော်ကတရားခွင်မှာအင်ကန်နေကကိုယ်လည်းပင်ကိုပေါ်ပင်နဲ့ထိုးခဲ့ပါတယ်လူလက်တဲ့ဥရောပအသံ RFE ရဲ့ Radio Liberty အစီအစဉ်ကဗီဒီယိုထဲမှာတော့တရားခွင်ချုပ်ခန်းထဲကခုံနှမ်းရောက်မှလဲနေတဲ့ Stephen Lepore ကိုတွေ့ရပြီးနောက်ပိုင်းမှာတော့ထန်းစင်ပေါ်မှာလေပင်ကိုအဝတ်ဖြူနဲ့ပတ်ထားပြီးအရေးပေါ်လူနာတင်ရင်နဲ့ခေါ်သွားတာကိုလည်းတွေ့ရပါတယ်တရားခွင်ကဖြစ်ရက်ကိုကိုယ်တိုင်တွေ့ခဲ့သူတယောက်ကလည်းနောက်ပိုင်းမှာအဖြစ်ပြက်နဲ့ပတ်သက်လို့ပြန်ပြောပြခဲ့တာပ
ါ Nós apostilhos à 14:30
ဒီကောင်မလို့အဲ့နားကိုလောက်မှာဝင်ပြပါတယ်စတီဖန်ကမျက်ရည်မြင့်ချင်းနဲ့နှုတ်ဆက်ပါတယ်သူ့ဖေကိုတက်တဲ့ပြင်းနဲ့ဆစ်ဆစ်ပြီးတရားသူကြီးကသူရောမေးစရာရှိသေးလားလို့ပြောတဲ့အချိန်မှာသူဝင်မခံရင်တိုက်ပိတ်ခံရမယ်အမျိုးတွေနဲ့အင်းကြီးချင်းတွေကိုရာဇဝတ်ကြောင်းနဲ့အရေးယူမယ်ဆိုပြီးရဲတွေကသူ့ကိုပြောတယ်ဆိုပြီးသူ့ဖေကိုပြောပါတယ်ပြီးတော့မှသူ့ခုံထဲရကိုပြန်သွားပြီးပါဇက်ထဲကနေအဖြူအောင်အရာတစ်ခုကိုထုတ်ပြီးသူ့လက်ဘင်းကိုလှီးပါတယ်လို့မိတ်ဆွေဖြစ်သူအရီနာကသတင်းတောက်တွေကိုပြောခဲ့တာပါချုပ်ခန်းထဲကိုရဲတွေချက်ချင်းမဝင်နိုင်ခဲ့ကြပဲဒဏ်ရာနဲ့သတိလေးလဲကျသွားတာတွေ့ရတယ်လို့လည်းသူကပြောပါတယ်တချို့လူရှာသူစတီဖန်ကိုတော့တမန်လူကာရှင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအများပြည်သူထိတ်တလန့်ဖြစ်စေမှုအပါအဝင်အမှုအများပြားနဲ့2020စက်တင်ဘာလကလေးကဖမ်းဆီးခံထားရတာပါဘယ်လာရုစ်တမန်က6ချိန်မြောက်သမရာရွေးကောက်ပွဲမှာမဲရရင်တော့80လောက်အနိုင်ရတဲ့အကြောင်းကြေညာခဲ့ပြီးနောက်လမ်းမော်ထွက်စန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်ကိုဗီရောဂါကိုထိန်းချုပ်နိုင်မှုကာကွယ်ဆေးတွေညီညွတ်ညီမြတ်ရရှိနိုင်အောင်ကမ္ဘာကောင်းဆောင်တွေတနစ်တန်ချဆောင်ရွက်ကြဖို့နိုင်ငံတကာအဖွဲ့အစည်းကြီးလေးဦးကအင်္ဂါနေ့မှာတိုက်တွန်းလိုက်ကြပါတယ်ကမ္ဘာတဝန်းလူပေါင်း3000ခွဲကျော်သေဆုံးခဲ့ရတဲ့ကပ်ရောဂါကိုကျော်လွှမ်းနိုင်ရေးကမ္ဘာဘက်နိုင်ငံတွေကြားဆင်းရဲချမ်းသာမညီမြတ်မှုတွေကြောင့်အခက်အခဲကြုံရမှာကိုစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲဒေါ်လာတန်ပေါင်းထောင်ပေါင်းချီထောက်ပံ့ကူညီဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO အပြည်ပြည်ဆိုင်ရာငွေကြေးရံပုံငွေအဖွဲ့ IMF ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO နဲ့ကမ္ဘာဘဏ်တို့ကပူးတွဲတိုက်တွန်းလိုက်ကြတာပါဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုဗစ်ရောဂါပိုးအမျိုးအစားအသစ်တွေပေါ်ပေါက်လာတဲ့အကြောင်းရင်းတစ်ခုဖြစ်နေလဲကာဝယ်ဆေးထိုးတဲ့အစီအစဉ်တွေမှာမှမျှမတဖြစ်နေရတာတွေကိုထောက်ပြခဲ့ကြပါတယ်ကျန်းမာရေးချက်တည်းကြီးကိုအဆုံးမသတ်နိုင်တဲ့မြကိုဗစ်ကပ်ဘေးကနေကြေကြေပြင်းပြင်းပြန်လဲနလန်ထူလာနိုင်မှာမဟုတ်ဘူးဆိုတာပိုပြီးတော့ထင်ရှားလာနေတယ်လို့လဲ Washington Post သတင်းစာရဲ့သဘောထားအမြင်ကဏ္ဍစောင့်မားမှာရေးသားခဲ့ကြတာပါကမ္ဘာပေါ်ကဖွံ့ဖြိုးဆဲခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ဒီလနောက်ပိုင်းဗြိတိန်နိုင်ငံကအစည်းအဝေးမှာတကမ္ဘာလုံးကာကွယ်ဆေးရအောင်စိတ်ကြပူပေါင်းညှိနှိုင်းထားတဲ့မဟာဗျူဟာတရက်ကိုဗဏ္ဍာရေးထောက်ပံ့နေပါထိုက်တင်ယူဆက်ရဖို့လဲတိုက်တွန်းထားပါတယ် နိုင်ငံကဖွဲ့စည်းရေး၄ဦးရဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာလည်း IMF ကအဆိုပြုထားတဲ့ဒေါ်လာဘီလီယံ50ရန်ပုံငွေထူထောင်ချဖို့လည်း G7 နိုင်ငံတွေကိုတိုက်တွန်းထားကြပါတယ်။တရုတ်နိုင်ငံရှေ့ပိုင်းမှာ H10N3 အမျိုးအစားကြက်ငှက်တုပ်ကိုကူးစက်ခံရသူအမျိုးသားတူကိုတွေ့ရှိခဲ့ရကြောင်းတရုတ်ဝန်ထမ်းတွေကပြောဆိုလိုက်ကြပါတယ်။ကမ္ဘာမှာပထမဆုံးလူကိုကူးစက်မှုဖြစ်နိုင်ပေမဲ့အကြီးအကျယ်ပြန့်နှံ့နိုင်ခြင်းနေပါတယ်လို့လည်းအင်္ဂါနေ့မှာပြောဆိုလိုက်တာပါ။ရှိုင်းမျိုးနောက်မြောက်ဘက်ကရန်စုပြည်နယ်မှာအသက်42နှစ်အရွယ်အမျိုးသားကိုဧပြီလ28ရက်နေ့ကဆေးရုံတင်ခဲ့ရပြီးအချိန်နှင်းကောင်းမွန်တဲ့အကြောင်းတရုတ်မျိုးသားချမ်းမြေ့ကော်မရှင်ကအင်တာနက်ဝက်ဘ်ဆိုက်မှာသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ် H10N3 ကြက်ငှက်တုပ်ကွေးလူကိုကူးစက်ခံရဘူးတဲ့အကြောင်းအရင်တုန်းကသတင်းထုတ်ပြန်ထားတာမရှိသေးတဲ့အကြောင်းလည်းကော်မရှင်ကပြောပါတယ်မျိုးစစ်တစ်ခုကနေတစ်ခုကိုမတော်တဆကူးစက်မှုဖြစ်ပြီးကြည့်ချက်ကူးဆက်ပြန့်နှံ့နိုင်ကြီးကတော့လက်တလုံးမှာနေပါတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါကမ္ဘာတဝန်ကိုဗစ်ကာယောဂါကူးဆက်မှုကြောင့်လူသေးပြောက်တွေကျုံနေရဆဲအချိန်မှာပဲကူးဆက်ယောဂါချင်းချောက်မှုတွေသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းစီစဉ်ကိုကိုအောင်လင်ဦးကတင်ဆက်ခဲ့ရပါရှင်ပုတ်တပုနေ့နေနဲ့ခင် VOE မြန်မာပိုင်းစီစဉ်လေးကိုနားဆင်ကြည့်ရှုနေကြတာပါအခုတော့သတင်းပေးပို့ချက်တွေစစ်တယ်မေးမြန်းခန်းတွေကိုထုတ်လွှင့်ပါပါရှင်လှိုင်းသားရအုပ်ချုပ်ရေးကောင်စီဝင်တနက်နဲ့ပြစ်ခတ်ရလို့တေဆုံးသွားတဲ့သတင်းပေးပို့ချက်ကိုအရင်ဆုံးကြားမှာပါစစ်ကောင်စီအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာဘဒုလက်ချက်မှန်းမသိရဘဲတနက်ပြစ်ခတ်ရပြီးတေဆုံးသူတွေရှိနေပါတယ်ရန်ကုန်မြို့လှိုင်းသားရမြို့နယ်ရဲ့အုပ်ချုပ်ရေးကောင်စီဝင်တအူးဖြစ်သူပြည်သူ့ရှေ့ဆောင် PPP ပါတီဝင်တယောက်ဂျွန်လာတရနေ့ကပြစ်ဒဏ်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
ရန်ကုန်မြို့လှိုင်းသာယာမြို့နယ်ခိုင်ရွှေဝါလမ်းနဲ့အနောရထာလမ်းတောက်မှာမနေ့တနင်္လာမနေ့၈နာရီဝန်းကျင်လောက်ကအမျိုးသားတအူးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။တေဆုံးသူဟာပြည်သူ့ရှေ့ဆောင် PPP ပါတီဝင်ဦးဆိုင်လင်းစော်ဖြစ်ပြီးစစ်ကောင်စီကဖွဲ့စည်းထားတဲ့မြို့နယ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တအူးလည်းဖြစ်ပါတယ်။သူမောင်းလာတဲ့မော်တော်ယာဉ်ခိတ္တရထားတို့မှာတနက်နဲ့ပြစ်ခံရလို့လယ်ဘင်းကိုကြီးစံမှန်ခဲ့ပြီးလှိုင်းသာယာမြို့နယ်ဆေးရုံကိုပို့ဆောင်စဉ်လမ်းမာတွင်တေဆုံးသွားခဲ့တာပါ။ပြစ်ခတ်မှုဖြစ်ပြီးချင်းစစ်ကားတွေရောက်ရှိလာပြီးအဲ့ဒီအနီးတစ်ဝိုက်ကိုစစ်ဆေးရှာဖွေတာလုပ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။ဟိုကြီးကသူဖြစ်သွားဆိုရောက်လာပဲစစ်ကားတွေကတော့သူဖြစ်သွားညမော်တော့တခြားအမှုစစ်ဆေးလုပ်နေတယ်တာကြီးဖြစ်နေရပါ့။ဒီနေ့ကတော့အခုကြံကြာတော့ဒီကဒီနေ့လည်းတရနေ့ကလည်းတရင်ကဆော့ထားတယ်ဆိုတော့ဒီလိုမျိုးတော့ရင်းနဲ့ပူတင်းပြစ်ထားရှိတယ်။ဒီနေ့ကတရင်ကဒီမှာစာခဏလေးတိုက်နေလူရင်းတိုက်နေပါတယ်တရင်ကထွက်ထားတာဒီနေ့တော့ရဲတပ်ပူချထားတယ်ကခန်းလီပါဒီကားလေဒီကွက်ထဲကဒီညာလေးပတ်တယ်ဆိုတာရရှိရပ
ါပြီးခဲ့တဲ့မေလ9ရက်နေ့ကလည်းဦးဆိုင်လင်းစော်ရဲ့နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးသူဟာစစ်ကောင်စီကိုထောက်ခံအားပေးပြီးရက်ွက်တွင်သတင်းတွေကိုပေးနေသူလို့ရက်ွက်နေပြည်သူတွေကပြောဆိုပေမဲ့ဒါကို VOA ကတီးခြားအတည်မပြုနိုင်ပါဘူးအခုလိုစစ်ကောင်စီကဖွဲ့စည်းထားတဲ့လှိုင်းသာယာမျိုးနယ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တယောက်တနက်နဲ့လှုပ်ကြံခံရတဲ့တနေ့တည်းမှာပဲလှိုင်းသာယာမျိုးနယ်အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှူးရုံးရှိမှလည်းနေ့လယ်2နာရီဝန်းကျင်လောက်ကပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်ထိခိုက်ဒဏ်ရာရရှိမှုမရှိခဲ့ဘူးလို့ရပ်ကွက်နေပြည်သူတဦးကပြောပါတယ
်လုံညုံရတော့ခဏလာသွားလာပြီးသူတို့ကခဏပြန်သွားတယ်ကျန်သွားတယ်နာနာကွာလာပေါ်တယ်ဒါပေမဲ့အဲ့အရှိရုံရဲ့အရှိကိုဖြစ်တာမျိုးမှာဘာမှတော့ထိခိုက်မှုမရှိဘူးဆွေထူးတော့ရောက်ွက်တယ်မှာအဲ့လိုမျိုးဝင်ရဲတောင်းညံ့တာတော့အခုလက်ရှိအခြေအနေကမရှိသေးဘူ
းရန်ကုန်မြို့လမ်းမတော်မြို့နယ်နဲ့တာကေတာမြို့နယ်တွေမှာလည်းစစ်တပ်လိုလားသူလို့အများမြင်နေကြသူ2ယောက်မေလာထဲမှာတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်ဘယ်သူတွေကပြစ်ဒဏ်တယ်ဆိုတာကိုလည်းအခုချိန်ထိမသိရှိရပါဘူးကချင်ပြည်နယ်ဖားကံမြို့နယ်မှာတော့ CDM လုပ်နေတဲ့ကြေးရွာအုပ်ချုပ်ရေးမှူးတယောက်လည်းမနေ့တနင်္လာနေ့ကပြစ်ဒဏ်ခံခဲ့ရပါတယ်မနာကြီးဝအုပ်ချုပ်ရေးမှူးဟောင်းဥတင်ဆိုးဆိုသူကိုအမည်မသိသူတွေကတနက်နဲ့ပြစ်တက်သွားတယ်လို့ဒေတာရင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။သူ့ကိုတော့ဒေတာကန်တွေကခင်မင်ကြတယ်လို့ဆိုပါတယ်။စစ်အာဏာသိမ်းထားတာ၄လရှိလာချိန်မြန်မာနိုင်ငံနေရာအနှံ့မှာပောက်ကွဲမှုတွေဖြစ်ပွားနေတယ်လို့လမ်းမပေါ်မှာပစ်ကတ်လှုပ်ကြံမှုတွေလည်းဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လက်နက်ကင်ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားမှာလည်းပြစ်ခတ်တိုက်ခိုက်မှုတွေမျိုးတချို့မှာဖြစ်ပွားနေပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြသွားတာပါအခုတော့ကြားပြည်နယ်ကသတင်းတပုတ်ကိုတင်ဆက်မှာပါရှင် ကယားပြည်နယ်ဒီမော့ဆိုမြို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြသူတွေခိုးလုံနေကြရတဲ့နေရာတွေမှာဝဲရောဂါဖြစ်သူတွေရှိနေပါတယ်။ဒုက္ခသည်4000လောက်ခိုးလုံနေကြတဲ့နေရာမှာတောက်သုံးရီရှားပါတာအိမ်သာအလုံလောက်မရှိတာတွေကြောင့်ဝဲရောဂါတွေဖြစ်နေကြတာပါ။ကယားပြည်နယ်ဘက်ကစစ်ပေးဒုက္ခသည်တွေရဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင
်။ကယားပြည်နယ်မှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားမေလ21ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့ပြီးနောက်ဒမော့ဆိုမျိုးနယ်၊လွိုက်ကော်မျိုးနယ်၊ဖရူဆိုမျိုးနယ်နဲ့ရှန်ကယားပြည်နယ်အဆက်ကမိုးပြဲမျိုးနယ်တို့ကစစ်ပေးလို့ရထွက်ပြေးနေသူ9000လောက်ရှိနေပါတယ်။အဲ့ဒီတဲက4000လောက်ဟာဒမော့ဆိုမျိုးနယ်က10မိုင်လောက်ရှည်လျားတဲ့တောင်ကျောတစ်လျှောက်မှာယာယီတဲတွေထိုးပြီးခက်ခက်ခဲခဲနေနေကြရပါတယ်။အဲ့ဒီလိုယာယီခိုးလုံနေကြတဲ့နေရာတွေမှာတန့်ရှင်တဲ့တောက်သုံးရေမရှိတာ၊အိမ်သာမရှိတာတွေကြောင့်ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေဖြစ်နေကြတယ်လို့ဒုက္ခသည်ရေဥဆောင်စီစဉ်ပေးနေတဲ့ဥပလန်ကပြောပါတယ
်။အင်တာကောင်ဆောက်ပြဖို့ရောလား။သူကဟာကတင်တဲ့နေရာကွာကြတယ်။အင်တာကောင်လည်းဒီကစားဖြစ်လို့ဆိုရင်စားလေဟော။ဒါနေရာလက်ရည်ကောင်နဲ့အင်နာတော့ညာလူပဲဖြစ်နေရလေ
။ဒုက္ခသည်ရေယာယီခိုလုံနေကြတဲ့နေရာတွေစီကိုနောက်ထပ်ရောက်လာသူတွေလည်းခုထိရှိနေပါတယ
်။ခုချစ်ဒီစင်းလိုက်ပြည့်စုံတာမပြီးနိုင်သေးဘူးဟော။ဒါဖြစ်လို့မနေ့ကမှသူတို့စားပြီးတော့ဆွဲတဲ့လူရှိတယ်။အဲ့ဒီတဲခုနေတဲ့လူကြတာလူကြီးရခမိုင်းစီရ3000လောက်ရှိမယ်ဟောနော်ယူအားဖြင့်မှာကခမန္တာက4000ကျော်5000လောက်ရှိမယ်ဒီမဆိုတော့ကုန်တလောက်ရှိပြီလိုက်ကော်လက်ဒီကအများကျလာလို့
မိုးကာလာရောက်လာပြီးမိုးဖြစ်တဲ့ဝန်ယောဂအပါဝင်တခြားကုဆတ်ယောဂတွေကိုကာကွယ်ဖို့ယာယီခိုလုံရေးစခန်းကိုကြီးကျက်နေသူခွန်ကျယ်နီကပြောပါတယ်
ဒီပြင်းနဲ့ဆက်ဆူလာတဲ့ဟာဒီကြည့်ကြံလို့မရှိဘူးတော့နေတော့ကြုံမယ်ဆရာဒီလိုကကြည့်ကြတော့ရေတက်တလာပေါ့နော်ပထမဆုံးရောက်လာတော့ဝမ်းပြေဝမ်းချောဝမ်းယောဂမဖြစ်အောင်ဆိုမှအိမ်သာခွေတွေပိုင်ညာလာပြေးရပေါ့နော်နောက်ရေရှိပါပဲခုနကပြောအိမ်သာတွေကျွန်တော်တို့ဒီကြံလို့လို့ရပေါ့နော်ရေပေါ့သွားနေသွားဆင်းပြေးတာရေခုတော့ရဒီအစ်ဖို့အပြောင်းလဲနေတော့မိုးကလာလည်းပြတ်နေပြီဆိုတော့ကလေးတွေဖြစ်ကြတဲ့ယောဂတွေလူကြီးတချို့ဖြစ်တဲ့ယောဂတွေကတော့ဒီဖြစ်သွားတော့ဖြစ်ရပေါ့ဆရာ
တောင်ကျောတစ်လျှောက်ခိုးလုံနေကြတဲ့တွေအတွက်မိုးကပူပလတ်စတစ်ပြင်စားတွေခြင်တောင်းတွေလိုအပ်နေတယ်လို့သူကပြောပါတယ်။ကြားပြီးနေတဲ့မှာတိုက်ပွဲတွေစဖြစ်ကြတဲ့ကမော်တော်ယာဉ်အဝင်ထွက်ကိုစစ်တပ်ကထိန်းချုပ်သွားတယ်လို့လက်မှတ်ဆက်သွယ်ရေးအခက်ခဲလုံခြုံရေးအခြေအနေကြောင့်ဒုက္ခသည်တွေစီကိုအကူအညီတွေရောက်ရှိနိုင်မှုခက်ခဲနေပါတယ်။ကြားပြီးနေတဲ့မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ပြည်နေရဆွန့်ထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်3000-5000လောက်အပါအဝင်မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာနေရဆွန့်ကွာထွက်ပြေးနေရသူပေါင်း4,600ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးရေးညှိနှိုင်းမှုအဖွဲ့အိုချာကမေလ29ရက်နေ့မှာထုတ်ပြန်တဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစီရင်ခံစာထဲမှာဖော်ပြထားပါဗျ
။ကိုအောင်မြတ်သူပြပြသွားတာပါ။ဒါကတော့ကြားပြည်နယ်ဘက်ကစစ်ပေးဒုက္ခသည်တွေရဲ့အကြောင်းကိုနားဆင်ကြကြတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါကြည့်ရှုနိုင်အောင်ဖြည့်ဆွက်တင်ဆက်နေပါတယ်။ILO ကမ္ဘာအလုံသမားများအဖွဲ့ချုပ်မှစစ်ကောင်စီကနေမြန်မာနိုင်ငံကိုစားပြုတဲ့ကိုစလေအစ်စ်တင်သွင်းခဲ့ရမှာမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားများတမကများအဖွဲ့ချုပ် CTUM ကကန့်ကွက်ခဲ့တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းကန့်ကွက်ထားပါတယ်။ဒါကြောင့်စစ်ကောင်စီကအဆိုပြုထားတဲ့ကိုစလေကိစ္စနဲ့ပတ်သက်လို့ Credential Committee စစ်ဆေးအဆုံးဖြတ်ပေးမဲ့ Committee ကကင်တွယ်နေပြီဖြစ်ပါတယ်။ဒီသတင်းပတ်အတွင်းကော်မတီအနေနဲ့ဆုံးဖြတ်ဖို့အလားအလာရှိနေတာပါ။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့မိဖက်အဖွဲ့အစည်းဖြစ်တဲ့နယူးယောက်ခြေဆိုင်ဘာမာပွိုင်ရဲ့ပြောခွင့်ရကိုမိုးချန်းကိုဗီဒီယိုကွန်ဖရင့်ကနေဆက်သွယ်မေးမြန်းထားပါတယ်
။ဒီတပတ်အတွင်းနဲ့မှာတခုခုအပြေထွက်မယ်လို့တော့ကျွန်တော်တို့ယူဆတယ်ဒီအထူးသဖြင့်ခုန Credential Committee ပေါ့နော်။အဲဒီအစိုးရတည်းရဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုမှုဆိုတော့အစိုးရတရက်စီဒါသူတို့ရဲ့အရေးချင်းနေနဲ့ပြည်စုံနေမပြည်စုံဘူးဆိုတာစီစက်တဲ့ credential committee ပေါ့အဲ့ဒီအရေးချင်းပြည့်ဝတယ်မပြည့်ဝဘူးဆိုတာစီစက်တဲ့ဟာဒီတစ်ပတ်အတွင်းတစ်ခုခုထူးမယ်လို့ကျွန်တော်တို့ယူဆတယ်အဲဒါပေမဲ့ကျွန်တော်တို့ကဒီအထူးသဖြင့်ကျွန်တော်တို့နားလည်ထားတာကတော့ကျွန်တော် CTUM ကလည်းအဲဒါကိုတိုက်နေတဲ့အပိုင်းမှာဒီအခြေအနေလောက်နဲ့တည်းပဲကျွန်တော်တို့ကတင်းတိမ်နေတာမဟုတ်ဘူးအဲနောက်တစ်ဆင့်ကျွန်တော်တို့ဒီ CTUM နဲ့ပေါင်းပြီးတော့ကျွန်တော်စဉ်းစားတဲ့အပိုင်းမှာကပါလဲဆိုတော့နိုင်ငံတကာเนาะ ILO မှာနိုင်ငံပေါင်း180ကျော်တယ်အဖွဲ့ဝင်နိုင်ငံတွေကဆိုတော့အဒီနိုင်ငံတကာကပူးပေါင်းပြီးတော့မှအားလုံးကနေပြီးတော့မှဒီစစ်ကောင်စီကို ILO ကနေပြီးတော့မှလုံးဝအတိအမှန်မပြုဘူးเนาะသူတို့ကိုအတိအမှန်မပြုတပြိုင်နက်တည်းမှာလည်းပဲ NUG အစိုးရဦးဆောင်တဲ့ ခုနပြောတဲ့ NUG အစိုးရအလုတ်ရှင်အလုတ်သမားတမက CTUM ကိုဘဲမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်တွေအနေနဲ့အသိမှတ်ပြုပေးဖို့အတွက်ဆိုတော့ဒုတိယအဆင့်ကိုပါကျွန်တော်တို့ကဥတည်နေတာဖြစ်ပါတယ်
โอเคအဲ့တော့ဟို ILO မှာအဓိကဟိုဆုံးဖြတ်မဲ့နိုင်ငံတွေအဖွဲ့ဝင်နိုင်ငံတွေအပိုင်းပေါ့เนาะအဲ့ဒီမှာအခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရဒီမြန်မာနိုင်ငံရဲ့ဒီ NUG တို့ပေါ့เนาะဒီမိုကရေစီရေလှုပ်ရှားမှုဘက်ကိုယက်တည်သလားဒါမှမဟုတ်စစ်ကောင်စီကိုပဲယက်တည်မလားပေါ့เนาะအဲ့တော့ဒီ ILO ရဲ့အနေအထားအဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်ဟိုဟိုအဲ့ဒါကတော့ကျွန်တော်တို့တည်လက်ရှိအနေအထားမှာကျွန်တော်တို့ဘက်ကအားရှိတာကဘာလဲဆိုတော့နိုင်ငံတော်တော်များများကစကားစဘက်ကနေပြီးတော့မှဘယ်သူမှထောက်ခံပြီးပြောပြမယ်ပြောမယ်လူမရှိကြဘူးတဲ့ဒါကတော့ကျွန်တော်တို့လက်တွေ့အခြေအနေเนาะမြေပြင်အခြေအနေမှာရှိနေတယ်ဘယ်နိုင်ငံကမှဘယ်ကိုယ်စားလှယ်ကမှစကားစဘက်ကရည်တည်ပြီးပြောနေတာမရှိဘူးဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒီမှာအားလုံးနားလည်ရမှာကဒီ ILO ဆိုတာကကုလသမဂ္ဂရဲ့เนาะကုလသမဂ္ဂစနစ်ရဲ့အစိပ်ပိုင်းကြီးမားတဲ့အစိပ်ပိုင်းတစ်ခုဒီကြီးမားတဲ့အစိပ်ပိုင်းမှာကျွန်တော်တို့ဗီဒိုဆိုတဲ့ပါဝါလုံးဝမရှိဘယ်နိုင်ငံမှာမှဗီဒိုပါဝါမရှိတဲ့အတွက်ကြောင့်အများရဲ့သဘောဆန္ဒနဲ့အညီသွားတာအဲ့ဒီအတွက်ကြောင့်အခုလိုမျိုးစကားစဘက်ကနေကာကွယ်ပြီးပြောမဲ့လူမရှိတဲ့ဟာကကျွန်တော်တို့အတွက်အင်အားအခြေအနေကောင်းတယ်လို့ယူဆတယ်ဒီအခြေအနေဒီကျွန်တော်တို့လာမယ့်ကုလသမဂ္ဂအထွေထွေညီလာခံစက်တင်ဘာလနော်အထွေထွေညီလာခံကျင်းပမယ်စက်တင်ဘာလအောက်တိုဘာလနိုဝင်ဘာလအထိကိုအရန်အရေးကြီးပါတယ်အရန်အရေးပါပါတယ်ဒီအတွက်ကြောင့်လည်းကျွန်တော်တို့ဟိုကမ်ပိန်းတွေလုပ်နေရတာပေါ့နော်မြန်မာကိုပြည်ပမှာရောက်နေတဲ့မြန်မာပြည်သူတွေကဒါကိုပို့ပြီးတော့လုပ်ပေးနိုင်တယ်ဘာကြောင့်လဲဆိုတော့ဒါအင်တာနက်နဲ့လုပ်ယုံနေမယ်တော်တော်အလုပ်ဖြစ်နေပြီ
ဟုတ်ကဲ့အဲ့တော့ကွန်မိုချန်တို့လိုပြည်ပရောက်ဒီမြန်မာဒီမိုကရေစီရေလှုပ်ရှားသူတွေပေါ့နော်အထူးသဖြင့်ကွန်မိုချန်ဆိုလည်းနှစ်ပေါင်းများစွာလှုပ်ရှားနေတဲ့ခါကျတော့အခုဒီ ILO ကိစ္စမှာရောအခုဟိုနောက်ဆုံးဒီလှုပ်ရှားနေတဲ့အခြေအနေရောဘယ်လိုရှိလဲ
ဟုတ်ကဲ့ကျွန်တော်တို့ကအခုလှုံ့ဆော်နေတာကတော့ကိုယ့်ရဲ့ပြည်ပရောက်နေတဲ့မြန်မာတွေအနေနဲ့ကိုယ်ဟလာဒီကိုယ်နိုင်ငံကိုယ်ရောက်ရနိုင်ငံအစိုးရဒီကိုတောင်းဆိုပေးကြဖို့ပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအစိုးရတွေဆိုလို့ရှင်ပြဟိုဒါတွေကိုနားထောင်တယ်နော်ဒါတွေနားထောင်တယ်ဒါတွေကိုနားဆွဲ့နေတယ်ဒါတွေကိုသိကျင်ကြတယ်အဓိကကျွန်တော်တို့ကပြောပေးဖို့ပဲလိုတယ်နော်ကိုရောက်ရအရမှာကိုရောက်တဲ့အဲကိုနေထိုင်တဲ့နိုင်ငံရဲ့အစိုးရကိုပြောဖို့ဝိုင်းပြောပေးဖို့ပဲလိုတယ်ပြောဖို့အတွက်အကူအညီလိုတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဘာတွေပြောပေးရမလဲဆိုတော့ကျွန်တော်တို့ကဟိုဝိုင်းပြီးဖေးမှပေးလို့ရတယ်ခုနကျွန်တော်ပြောခဲ့တဲ့အစောနာကျွန်တော်တင်ပြခဲ့တဲ့အချက်လက်ပြီးအပါဝင်ပေါ့နော်ဆိုတော့အဲ့ဒီအချိန်ကျတော့ဒီနေ့ဒီချိန်မှာအဲမြန်မာပြည်တွင်းထဲမှာဟလာအလုတ်သမားပေါင်း6သိန်းကျော်အလုတ်ပြုတ်သွားပြီဒါကိုဟိုဒီထိုင်းနိုင်ငံမှာရှိတဲ့နော်တက္ကသိုလ်တစ်ခုကနေပြီးတော့မှစာတမ်းပြုစုထားတာရှိတယ်ကိုအစိုးရလို့သတ်မှတ်နေတဲ့ဒီစကားစရဲ့လက်ချက်ကြောင့်6သိန်းကျော်သောအလုတ်သမားတွေအလုတ်ပြုတ်သွားတဲ့အချိန်မှာစဉ်းစားကြည့်ပါနော်အခြေခံအလုတ်သမားတွေအများကြီးပါတဲ့အပြင်ကိုတကယ်ကိုပညာတတ်တဲ့အလုတ်သမားတွေနော် CDM ပါတာနဲ့ကိုတို့ကအလုတ်ဖြစ်တဲ့အနေအထားမျိုးတွေဖြစ်ဆိုတော့အဲ့လိုအနေအထားမျိုးမှာကိုရောက်ရာအရက်ကရှိတဲ့ကိုနေထိုင်တဲ့တိုင်းပြည်ရဲ့အစိုးရတွေကိုဝိုင်းပြီးတော့လှုံ့ဆော်ပေးဖို့အတွက်ကိုဝိုင်းပြီးတော့စာရေးပေးဖို့ဝိုင်းပြီးတော့ပြောပြချဖို့တို့ကိုကျွန်တော်တို့ကအဲ့ဒါကိုဟိုစော်နေတာပါခင်ဗ
ျအခုဆရာနာတင်လိုက်တော့မြန်မာနိုင်ငံမှာဒီ CTUM ရဲ့အခြေအနေရောဘယ်လိုရှိလဲသူတို့ရောဖိနှိပ်ခံနေရလားသူတို့ရက်တည်ရဲ့အနေအထားဘယ်လိုရှိနေလဲရှင
်သူတို့ရက်တည်ရတဲ့အနေအထားကလည်းအရန် CTUM အနေနဲ့ဒီနေ့မြန်မာနိုင်ငံမှာအရန်ကိုကြက်တဲကြက်ကြက်တဲအဖြစ်နေတယ်ပေါ့နော်ဖိနှိပ်ခံရတဲ့လူတွေအများကြီးရှိတယ်အလုတ်သမားပေါင်းများစွာကထောင်ကျနေတဲ့လူရှိတယ်ပြေးနေတဲ့လူရှိတယ်ပုန်းနေတဲ့လူရှိတယ်เนาะတချို့ကဝရန်ထုတ်ခံထားရတာတွေရှိတယ်သူတို့ပြင် CTUM အဖွဲ့ဝင်ခေါင်းဆောင်တွေထဲမှာဝရန်ထုတ်ခံထားရတာတွေရှိတယ်ဟိုပုံမှန်ဆွဲပြီးတော့มาတက်ခံထားရတာတွေရှိတယ်ဥမာ905ပေါ့เนาะဒါမျိုးတွေတက်ခံရတာရှိတယ်ဆိုအဲ့ဒီကြောင့်သူတို့တွေအနေနဲ့အဲကိုနေရပြည်သားတွေမှာကိုမနေနိုင်တော့ဘယ်နဲ့ဖက်ပြေးနေရတာတွေရှိတယ်ပုန်းနေရတာတွေရှိတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာအခုလိုမျိုး ILO မှာတက်ပြီးတော့မှာဟိုစကားစကိုစိန်ခေါ်ပြီးတော့မှာတိုက်ပွဲဝင်နေတဲ့ဟာကကျွန်တော်တို့အနေနဲ့ဒါမဟိုဘောနော်မကူညီလို့မရဘူးမထောက်ခံလို့မရဘူးကျွန်တော်တို့တက်နိုင်တဲ့ဘက်ကရောက်ရအရက်ကနေပြီးတော့မှာဝိုင်းပြီးတော့ဖိမှပြီးတော့လိုတယ်ဘောနော်အဲ့အတွက်ကြောင့်လည်းကျွန်တော်တို့ဝိုင်းလုတ်ပြီးနေခြင်းဖြစ်တယ်ပေါ့
ဘာမှ point ရဲ့ပြောခွင့်ရ
ကိုမိုးချမ်းပါရှင်။အခုလို ILO ကမ္ဘာလုံတမားများအဖွဲ့ချုပ်ညီလာခံမှာမြန်မာကိုယ်စားလှယ်ဘယ်သူဖြစ်လာမလဲဆိုတဲ့ကိစ္စဟာနောက်ဆက်လာမယ့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံနဲ့ကုလသမဂ္ဂအထွေထွေညီလာခံတွေမှာပါတက်ရောက်မှုတွေရှိလာလိမ့်မယ်လို့လည်းမြန်မာအရေးလေးလာသုံးသပ်သူတွေကပြောပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းတွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုအောင်မြတ်သူကတင်ဆက်ထားပါတယ်ရှင်
။ဆရာနာသိမ့်ဦးပြီးရက်တရနောက်ပိုင်းအိန္ဒိယတိုင်းပြည်တွေနဲ့ဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်း online မှာဖော်ပြထားတဲ့ဆောင်းပါးရှင်အမရာတီဟာရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။အာနာသိမ့်ဦးပြီးရက်တရကျော်ကြာသွားချိန်မှာတော့စီးပွားရေးရိမ့်ရိမ့်သွားပြီးမြန်မာစစ်အုပ်စုဟာအိန္ဒိယတွေနဲ့တော့တည်ငြိမ်တဲ့ဆက်ဆံရေးကိုထိန်းထားတယ်လို့ဆိုပါတယ်။အနောက်အစုရဲ့ပိတ်ဆို့မှုကြောင့်တရုတ်အိန္ဒိယနဲ့ထိုင်းတို့ဟာစစ်အုပ်စုဆက်လက်ရှင်တိုင်ရင်အတွက်သမကတိုင်းပြည်ရဲ့နိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းဖို့အတွက်ပါအခေအားကျလာဖို့ရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ပတ်တည်းတရုတ်မြန်မာဆက်ဆံရေးပြန်လည်နှလန်ထလာပြီးစဉ်ကြံလန်းစီမံကိန်းအကောင့်ထယ်ဖို့ဖို့နေပြည်တော်ကသူ့ရဲ့ကော်မတီကိုစတင်ဖွဲ့စည်းတယ်လို့ဆိုပါတယ်။ရေဘူးရအားဖြင့်တရုတ်နိုင်ငံအနေနဲ့မြန်မာပြည်မှာဘယ်အဆိုအတတ်ထောက်ခံပေမဲ့မြန်မာဘက်ကတော့တရုတ်ကိုလူတို့ရောစစ်တပ်ပါမကြိုက်ကြဘူးလို့ဆိုပါရယ်ချစ်ချင်းမုန်းခြင်းတွေရှိနေပေမဲ့နှစ်ဖက်စလုံးလိုအပ်ချက်တွေအရာဆက်ဆက်နေကြတာဖြစ်တယ်လို့ဆိုပါရယ်မြန်မာဘက်ကလည်းပြစ်လာနိုင်ပွဲရာရှိနေတဲ့အနောက်အစုကအထီးကျန်ပြစ်ထားလိုက်ခြင်းကနေတရုတ်ကိုလိုအပ်နေတယ်လို့တရုတ်အတွက်လည်းမြန်မာကမဟာဗျူဟာအရေးပါနေတယ်လို့ဆိုပါရယ်အိန္ဒိယအနေနဲ့လည်းပိုခတ်တဲ့အနေအထားဖြစ်ပါရယ်အိန္ဒိယဟာမြန်မာတက်မတော်နဲ့နီးနီးဆက်ဆက်ရှိတယ်လို့American, Japan, Australia တို့နဲ့စုဖွဲ့ထားတဲ့ Quad အုပ်စုဝင်လည်းဖြစ်နေပြန်တယ်လို့ဆိုရတယ်။သူ့ရဲ့နေဆက်နဲ့နီးကပ်တဲ့သကိုင်းတိုင်းနဲ့ချင်းပြည်နယ်တွေထဲလောလောလတ်လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်လာတာကလည်းအိန္ဒိယအတွက်နိုင်ငံတကာဆက်ဆံရေးမှာစိန်ခေါ်မှုတစ်ရပ်ဖြစ်လာနေပါတယ်။ရခိုင်ကတည်ငြိမ်ပြီးတော့ဗိုလ်နေမြဲကြားနေမြဲအခြေအနေတွေဟာအခုကမှတော့ချိတ်ချောက်ခံလာရပြီလို့ဆိုပါရတယ်။ထိုင်းနိုင်ငံအနေနဲ့လည်းထို့အတူပါပဲ။နေဆက်တလွားတစ်ဖန်ပြန်လည်ပေါ်ပေါက်လာတဲ့လက်နက်ကင်တိုက်ပွဲတွေနဲ့ဒုက္ခသည်စီးဝင်မှုတွေကြောင့်ထိုင်းစိုးရွားကိုခေါင်းခဲစေတယ်လို့ဆိုပါရတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တည်းစီကအေဂျန့်တည်နေခဲ့တဲ့နေဆက်ဒေသတွေကနေထိုင်းနိုင်ငံကအကျိုးရှိခဲ့ပေမဲ့အခုတော့သူလဲဝိုင်းရှင်းဖို့မတက်နိုင်တဲ့ကြီးမားတဲ့မတည်ငြိမ်မှုတွေရဲ့ရိုက်ခတ်တာကိုခံနေရပြီလို့ဆိုပါတယ်။မနှက်ဖြန်ဘာဖြစ်လာမလဲဆိုတာမသေးကြပေမဲ့60ပြည့်လွန်ကာလတွေလို့မဟုတ်ပဲတရုတ်အိန္ဒိယနဲ့ထိုင်းတို့အနေနဲ့မြန်မာနေဆက်တွေမှာလက်နက်ကင်တိုက်ပွဲတွေတဖန်ပြန်ဆလာတာကိုဘာမှမတက်နိုင်သလိုသူတို့ချန်စီယိုနာမှာတိုင်းပြည်တစ်ပြည်ကြဆုံသွားတာမျိုးလဲမဖြစ်ချင်ကြဘူးဆိုပြီးဆောင်းပါးကိုအဆုံးသတ်တာပါပဲ။အပြည့်စုံတော့ www.thediplomat.com မှာပတ်ရှုနိုင်ကြပါတယ်ခင်ဗျာဒုတိယဆောင်းပါးတစ်ပုဒ်အနေနဲ့ရေနံကုမ္ပဏီကြီးတွေကငွေပေးတာဖျက်ဆောက်လိုက်ပြီးမြန်မာတန်ငွေကတော့ဆက်လက်ထွက်ရှိနေဦးမယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းအွန်လိုင်းမှာ Ben Butler နဲ့ Ben Dorothy တို့ပူးတွဲရေးသားတဲ့ဆောင်းပါးကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်း Total နဲ့ Chevron ကုမ္ပဏီတို့ကမြန်မာစစ်တပ်ကိုတချို့ငွေပေးချေနေတာတွေကိုရပ်တန့်လိုက်ပြီးမြန်ပို့ပြီးတော့ဒါမျိုးဆက်လက်လှုပ်ဆောင်ကြဖို့လိုအပ်တယ်လို့အခုရင်အုပ်စုတွေကဆိုပါတယ်ရတနာတန်ငွေလောက်ကွက်တယ်မှာ total က 31.24 ရာခိုင်နှုန်း Chevron က 28.26 ရာခိုင်နှုန်းထိုင်းရဲ့ PTTEP က 25.5 ရာခိုင်နှုန်းနဲ့မြန်မာရဲ့ MGTC က 15 ရာခိုင်နှုန်းအသီးသီးပိုင်ဆိုင်ကြတာဖြစ်ပါတယ်အခုလို total နဲ့ Chevron တို့ကငွေကြေးဖြတ်တောက်မှုတချို့ကြောင့်မြန်မာရဲ့ရေနံကရတဲ့ဝင်ငွေအများစုကိုထိခိုက်မှာမဟုတ်ဘူးလို့ဆိုပါတယ်ဂျရနာတန်ငွေလောက်ကွက်တယ်မှာ total နဲ့ Chevron စီကဝင်ငွေတွေမပါပဲတခြားသောဝင်ငွေတွေဖြစ်ကြတဲ့မြန်မာတန်ငွေဝေစုကရတဲ့ငွေ ထုတ်ယူခွင့်လိုင်စင်ကြီးနဲ့လုပ်ငန်းဝင်ငွေကွန်စားရတွေကနေဝင်ငွေအများစုကိုစေအုပ်စုကဆက်လက်ပြီးတော့ရရှိနေဦးမှာဖြစ်တယ်လို့လူခွင့်ရေးအုပ်စုတွေကထောက်ပြကြပါတယ်။မြန်မာဟာကမ်းလွန်ရေနံနဲ့တဘာတငွေလုတ်ကွက်အားလုံးကနေတစ်နှစ်ကို 1.5 ဘီလီယံဒေါ်လာရရှိနေတာမို့အခုလိုပြတ်တောက်မှုကနေတရားမဝင်စေအုပ်စုရဲ့ဝင်ငွေအနည်းချင်းလောက်ကိုပဲပိတ်ဆို့လိုက်နေတာဖြစ်တယ်လို့ Justice for Myanmar ကထောက်ပြတာကိုလည်းစောင်းမမကိုးကားထားပါတယ်။ Australia ခြေဆိုင်အချင်းပြတ်ချဆမှုတိုက်ပွဲရဲ့အဖွဲ့တစ်ခုဖြစ်တဲ့ What to Pay Australia ကတော့အခုလိုလူသက်စေအုပ်စုရဲ့ဝင်ငွေကိုထိန်းချုပ်ဖို့တူတယ်နဲ့ Chevron တို့ရဲ့ဖြတ်တောက်မှုကိုအပြုသဘောပထမခြေလှမ်းအဖြစ်ကြိုဆိုပြီးဒဏ်ငွေဝင်ငွေ90ရာခိုင်နှုန်းအထိထိန်းချုပ်ဖို့ကိုလည်းတိုက်တွန်းလာပါတယ်။ရတနာဒဏ်ငွေစီမံကိန်းကနေရန်ကုန်မြို့ရဲ့လူဦးရေထက်ဝက်ကိုလျှက်စစ်မီပေးရတာဖြစ်ပြီးထိုင်းနိုင်ငံကိုလည်းလျှက်စစ်မီရရှိစေတာဖြစ်တယ်လို့ဆိုပါတယ်။အခုလိုကိုဗစ်ကပ်ဘေးအရေးပေါ်ကာလမှာလျှက်စစ်မီတွေပြတ်တောက်ခဲ့ရင်အခက်အခဲတွေပုံမှုဖြစ်ပေါ်စေမှာမို့နောက်ဆက်တွဲအကျိုးရလဒ်တွေမပေါ်ရောက်လေအောင် Chevron Company အနေနဲ့အကောင်းဆုံးရည်ရွယ်ဆုံးဖြတ်ထားတယ်လို့ကုမ္ပဏီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ထို့အတူ Total ကုမ္ပဏီကလည်းမြန်မာနဲ့ထိုင်းဒေသခံလူထုကိုလျှက်စစ်မီပြတ်တောက်တာမျိုးဖြစ်စေပဲဥပဒေနဲ့အညီလုံဆောင်သွားမယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အပြည့်စုံတော့ www.theguardian.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
ကိုအောင်မြတ်သူပါရှင်ကျမတို့ VOE မြန်မာပိုင်းကနေနေ့စဉ်ထုတ်လွှင့်နေတဲ့အစီအစဉ်တွေကတော့အခုဒီ VOE မြန်မာပိုင်းရဲ့နနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီထိတင်ဆက်နေတယ်လို့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ VOE ဒီ Washington DC ကနေပြီးတော့ဓာတ်ရိုက်တင်ဆက်နေပါတယ်ရုပ်တံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိတင်ဆက်နေပါရရှင် VOE မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကပရိသတ်တွေအားလုံးကိုလည်းကျေးဇူးတူတင်ပါရရှင်အခုတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီကိုကျော်ကျော်သိန်းကနေအပတ်စဉ်တင်ဆက်နေတာပါCOVID တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုတ်သမားအများအပြားဟာစားဝတ်နေရေးအခက်အခဲတွေနဲ့ပိုးပြီးရင်ဆိုင်နေကြရပြီးခွဲခြားဆက်ဆံဓာတ်တွေနဲ့လည်းကြုံနေကြရတယ်လို့ရွှေပြောင်းအလုတ်သမားအရေးလှုပ်ဆောင်နေသူတအူးက VOE ကိုပြောပါရယ်ကိုမိခင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အမိမဲ့သားရေနှဲငါလိုအကူအထာမဲနေကြရတယ်လို့လေရွှေပြောင်းအလုတ်သမားအရေးလှုပ်ဆောင်နေတဲ့ရောင်ကြည်ဦးအလုတ်သမားများအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်ကိုကျော်ကျော်သိန်းကဗီဒီယိုကွန်ဖရင့်နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင
်ကိုမိုးကျော် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ VOE ကနေပြီးတော့ကျွန်တော်တို့ကလည်းခုလိုမျိုးမေးမြန်းတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ
်ကျွန်တော်ရဲ့ပထမဦးဆုံးမေးခွန်းကအခုအထိုင်းမှာကကိုဗစ်တတိယလှိုင်းဖြစ်နေတယ်။တခါမြန်မာရွှေပြောင်းလို့ဒီမှာတော့များများလည်းပဲကိုဗစ်ကူးခံနေရတယ်ဆိုပြီးတော့ကျွန်တော်တို့နေစဉ်လို့သတင်းတွေရတယ်။ဆိုတော့ကိုမိုးကျော်ပြပြပါအောင်ထိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလှိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျ။
အထမအုပ်ဆုံးပေါ့ဒီကိုဗစ်တတိယလှိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေကြည့်ကြရလို့ပေါ့နော်မြန်မာရွှေပြောင်းလူသမားတွေကြားထဲမှာလည်းသူဆက်မှုဖြစ်တယ်ပြီးရင်အိန္ဒိယကနေပြီးတော့ကျတော့ကိုဗစ်ပေါ့လေရိုးရွားပေါ့ရိုးမတူတဲ့ဟာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်အဲ15ရောက်တွေ့ရှိတယ်ဆိုပြီးစပြီးသတင်းတက်လာတာစပြီးကျတော့ထိုင်းနိုင်ငံလုံးမှာရှိတဲ့ရွှေပြောင်းလူသမားတွေဈာထဲမှာပေါ့တော်တော်ရိုက်ခတ်မှုတွေရှိတယ်အဲ့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းလို့ကတော့တိတ်မထိတာလည်းမလို့ဒုတိယလိုင်းရဲ့တတိယလိုင်းရဲ့မှာကတော့တော့ကျွန်တော်တို့ရွှေပြောင်းလူသမားတွေကျွန်တော်မြန်မာလေးကူးဆက်ခံရတာကိုတွေ့ရတယ်။အဲ့ဒီအချိန်မှာကူးဆက်ခံရတဲ့ဥစ္စာတွေပေါ့နော်ဒီခရိုင်တွေဖြစ်နေသူတို့ကကျင်ညာထားတာရှိပါတယ်။အဲ့ဒီခရိုင်တွေကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တတိယလိုင်းမှာဆိုလို့ရှိရင်ခရိုင်တွေကျင်ညာတဲ့အခါမှာအရန်ထူးကြားတဲ့ပေါ့နော်ခရိုင်လိုက်ကိုခွဲခြားပြီးတော့ကျင်ညာထားတာရှိပါတယ်။ဘက်ကောက်မှာဆိုလို့ရှိရင်ဘက်ကောက်မှာဘက်ကောက်ကိုသူချီတယ်ပြီးတော့ကျွန်တော်တို့ပြောမယ်ဆိုဆယ်ခရိုင်ပေါ့နော်။ဒီကူးဆက်ကိုယ်ကြီးအများဆုံးဖြစ်တဲ့ခရိုင်ကြီးဖြစ်နေတက်လက်ထားတာရှိပါတယ်။ဘန်ကောက်ပါတယ်၊စမုတ်ပကန်ပါတယ်၊ချုံပူရီ၊နထပူရီ၊ချင်းမန်၊ဆူရတ်ထာလီ၊စမောဆာကွန်၊နခွန်ပထုံ၊ဆုံခါ၊ဖက်ပူရီဆိုပြီးတော့ကျွန်တော်တို့ဒီဆဲခရိုင်ကိုဒါကူးဆက်မှုလုံးအမြင့်ဆုံးဖြစ်နေသူတို့ထိုင်းနိုင်ငံကနေပြီးတော့ဒါတက်မှတ်ရုံဥဌာဏနေပြီးတော့တရားဝင်ထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီဂျိုင်းနဲ့ထဲမှာပဲကျွန်တော်တို့တတိယလိုင်းမှာပေါ့ဒီကျွန်တော်တို့ပြီးခဲ့တဲ့ဒီရပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီ9လပိုင်း26ရက်ဒီနေ့မှာဆိုလို့ရှိရင်ဒါဒီဖွံ့ဖြိုးရေးဘက်မှာရှိတဲ့လက်စစ်စစ်ရုံမှာဆိုလို့ရှိရင်ဒါကိုဗစ်ဆက်တဲ့အခါမှာမြန်မာရွှေပြောင်းအလို့သမား1400နီးပါးလောက်က ကိုဗစ်ရောဂါကိုဆက်ခံရတယ်ဒီလိုသတင်းတွေထွက်လာတယ်။ဒါနဲ့တည်းမှာလည်းအဲ့ဒီစက်ယုံကတကယ်ဆိုလို့ရှိရင်မြန်မာရွှေပြောင်းလူသမားကျွန်တော်6500ကျော်ရှိပါတယ်။ဘယ်မှာရှိလဲ6500ကျော်ရှိတဲ့အဲမှာ1000ကျော်ကုကနာတယ်။ပြီးပြီဆိုလို့ရှိရင်အဲ့ဒီကူးဆက်မှုတွေရဲ့ဟာဒီဒေကဘလောက်ကြီးသွားလဲဆိုလို့ရှိရင်ဒါရွှေပြောင်းလူသမားတွေဂျားထဲမှာကိုဗစ်ကပုံကူးသလိုလူမျိုးတောင်မှရောက်ခံရတဲ့အခြေအနေမျိုးတွေကြည့်လို့ဒါလည်း
ကျွန်တော်ဖြတ်လေးလိုက်ပြစီကိုမျိုးကျော်ဆိုတော့ရွှေပြောင်းလူသမားတွေအနေနဲ့ကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာဂယူဆိုင်ပြီးတော့လိုက်နာနေထိုင်ရမယ်စီကံသတ်မှတ်ချက်တွေအတိုင်းကိုနေထိုင်နေကြပါရဲ့လား
ကျွန်တော်တို့လက်လန်းမီရဲ့ကျွန်တော်မဲဆောက်ပြီးဆိုလို့ရှိရင်ခိုင်းမြန်မာနယ်ဆက်ဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်ခိုင်းနိုင်ငံနယ်ကိုဝင်နဲ့ထွက်တဲ့အပေါက်လူအများဆုံးပူးတန်းဆက်သွယ်နေတဲ့အပေါက်ကိုပြောလို့ရပါတယ်အားထဲနဲ့လည်းဝင်ရောက်ပြီးလွတ်လွတ်လပ်လပ်ရှူပြောင်းလို့မှနေပဲအများဆုံးရောက်နေတယ်ကိုယ်တယ်ဒီဟဲ့လားဒီမနေ့ကညပြန်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒါအမတန်စီကားနေတဲ့နေရာမှာလူဝင်ထွက်များတဲ့နေရာပါပဲပြောမယ်ဆိုလို့ရှိရင်ခုကိုဗစ်ကာလမှာလည်းပေါ်ပိုင်းဒေသတွေရှောက်လုံးမှာထက်နေတဲ့ပေါ်ပိုင်းဒေသရှောက်လုံးမှာလွတ်လွတ်လပ်လပ်မြန်မာနိုင်ငံသားတွေအခက်အခဲအမျိုးမျိုးကြောင့်ပြန်လည်ပြီးတော့ဟာဒီဝင်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်ဘေးပေါက်ရှိတဲ့နေရာတစ်ခုပါဆိုတော့ကျွန်တော်တို့လက်လန်းမီတဲ့နေရာတွေမှာလည်းကျွန်တော်ရှူပြောင်းလို့သမားတွေဟဲ့လားဒီအော်ရွှေပြောင်းလူသမားကြီးလှုပ်ဆောင်နေတဲ့လူသမားအေးအဖွဲ့ကြီးကြီးကျမ်းမာရေးအဖွဲ့ကြီးကြီးရယ်ပြီးတော့တကယ်အချင်းချင်းလည်းရင်းပြီးပေါ့နော်အစပြုပထမပိုင်းဖြစ်ကလေးကနေပြီးတော့အပြညာပေးတဲ့လုပ်ငန်းတွေကိုပြင်ကျင်လုပ်ခဲ့တယ်တကယ်ပဲမက်တီဟလာ6ပြီးခွာပြီးတော့နေထိုင်ရမယ့်ဟာလေးဈေးတွေသွားတဲ့ဆိုလို့ရှိရင်ဟလာမက်တီတက်ပြီးတော့ပြင်နေသွားတဲ့ဆိုလက်စေးဟန်ချေပြီးဆောင်ပြီးတော့ကြတော့ဟလာကျမ်းမာရေးကိုအထူးပြုစိုက်ဖို့ကုဆက်ယောဂါကဒါကပတ်ကယောဂါဖြစ်တဲ့အတွက်အထူးပဲပြုစိုက်ဖို့ဆိုတာကိုဟာကျွန်တော်တို့ပြင်ညာပေးတဲ့အစီအစဉ်လုပ်ထားတယ်လူသမားကြီးကိုယ်ရံလည်းတကယ်ပဲနားလည်ပြီးတော့ကြတော့ဘာလိုက်လာကျင်လို့တော့ပရိုဂရမ်ကြီးတော့ပြည့်စည်ရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဟလာသူများနိုင်ငံမှာအလုပ်လာလုပ်ရတယ်အဲ့ဒါအပြင်အခုလိုမျိုးကပ်ဘေးယောဂါကြီးကပ်ယောဂါဘေးကြီးနဲ့ရင်ဆိုင်ကြရတယ်ဆိုတော့ခက်ခဲတွေရှိချမှာပါပဲဆိုတော့အဲ့ထဲကမှလူသမားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲသူတို့
အဓိကရင်ဆိုင်နေရတဲ့ကိုဗစ်ကာလနဲ့ပတ်သက်ကပ်ယောဂါဖြစ်နေတဲ့ကာလနဲ့ပတ်သက်ကမှအလုပ်သမားတွေအနေနဲ့ကစိတ်ယုံလုပ်ငန်းကိုနေရနေပြီးတော့အလုပ်ကြီးလျှော့လိုက်တာစိတ်ယုံလုပ်ငန်းကိုနေစိတ်ယုံလုပ်ငန်းကိုပြင်သိမ်းလိုက်တာပြီးပြီဆိုလို့ရှိရင်အလက်ကြပေါ့နော်ဟာလာဒီလုပ်ငန်းတွေမှာ line line စက်ချုပ်လို့ဆိုလို့ရှိရင် line line ပေါ့နော်လုပ်စင်ခိုင်းပြီးတော့ကျတော့အချို့ line တွေမှာမစင်ရအောင်အချို့ရက်တွေမှာပြန်ပြီးစင်ရတယ်ဒီလိုမျိုးပေါ့နော်15ရက်စီတဝက်စီလုပ်လို့တလားမှာ15ရက်တဝက်စီလုပ်လို့ရတဲ့ပုံစံမျိုးတွေနဲ့နေထိုင်တဲ့အခါမှာခုကြာလာတဲ့အခါကျကိုဗစ်ပထမ line ဒုတိယ line တတိယ line ရောက်လာတဲ့အခါကျတော့ကျွန်တော်တို့ရွှေပြောင်းလူသမားတွေမှာစောင်းဝင်ကြီးအခက်ခဲကြုံလာရတယ်အဓိကတော့ပြီးပြီဆိုလုပ်ငန်းဝင်တွေမှာပုံမှန်အလုပ်တွေမရှိရတဲ့ခက်ခဲတွေကြုံလာရတယ်ဒါအဓိကပထမဦးပြဿနာပေါ့နော်ပထမဒီပြဿနာတွေရဲ့လုပ်ငန်းဝင်ကောင်းကောင်းဝင်မရှိရဘူးသူတို့ရဲ့ဝင်ငွေရော့ကျလာတဲ့အပေါ်မှာစောလုံးကပြောတဲ့တစ်ဆက်တစ်ဆက်ထဲမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့ကိုသူတို့ပုံသူတို့ကာကွယ်ဆောက်ရှောက်မှုပြီးစတယ်ပေါ့ဥပမာဆိုလို့ရှိရင်ဒီကောင်ကဆိုလို့ရှိရင်အခန်းတခါမှာလူသမားတော့ရောက်နေတယ်ဆိုလို့ရှိရင်ဝင်ဝင်နေလာတဲ့ခါကျတော့သူတို့လူသမားတန်းရည်စုနာတယ်ပတ်သက်ပြရတာ။ဖားတဲ့ခါကျတော့9ယောက်ဖြစ်လာနိုင်တယ်။ဒါကကျွန်တော်တို့ဒုတိယပိုင်းမှာလည်းကျွန်တော်တွေ့ထားတယ်တွေ့ရှိချက်ပါ။တချို့လုပ်ငန်းဝင်တွေကနေပြီးလှုပ်ရှုပ်လိုက်တဲ့လုပ်ငန်းလူသမားတွေအများကြီးပါ။တကယ်ကိုအန္တရာယ်ရှိတဲ့အစုအဝေးကြီးတွေတနည်းအောင်ကျွန်တော်တွေ့ပါတယ်။ဒါပထမပိုင်းမှာပထမပိုင်းဒုတိယပိုင်းတော့ဒီလိုချိန်မျိုးတွေတွေ့ရတယ်။ဒီချိန်မျိုးတွေကနေတော့ဟာလာကြော်လုံမှုဆိုကျွန်တော်တို့ကကိုဆောက်ဆောင်နိုင်တာလာပိုင်းလုပ်မယ်ဆောက်ဆောင်နိုင်တဲ့ခါကျတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိရဲ့တချို့ဆိုလို့ရှိရင်ဟာနေရင်းဒီသားမှာသူ့မိဘတွေရှိရဲ့နေရင်းဒီသားတွေပြန်သွားတာလည်းရှိတယ်ဒီလိုခက်ခဲလို့လည်းကြုံရပါတယ်အ
င်းဒီကစားရေးတောက်ရေးအပြင်ကတော့ဝင်ဝင်နေလာတော့ဟလာပို့ပြီးတော့စွစုဝေးလူပို့ပြီးတော့စုနေရတဲ့အခါပို့ပြီးတော့ကြက်ကြက်တဲတဲနဲ့ရောကပူကူလည်းပို့ပြီးတော့အန်တယ်များလာတာပေါ့နော်ဆိုတော့ဒီထိုင်းအနာပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးတဲ့မြန်မာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံတယ်ဆိုပြီးဟိုဘက်ကဆိုရင်ဇာနာပြကြတဲ့တင်ကျွန်တော်တွေ့လိုက်ပါတယ်ဆိုတော့ကိုမှုကျော်ကြီးတကယ်ပဲထိုင်းအနာပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့မြန်မာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလားသူတို့ကဂယူတဆိုင်လုတ်ပေးတာတွေရောမရှိဘူးလားဗျဟု
တ်ကဲ့အဲ့မှာကျွန်တော်တို့နှစ်ပိုင်းကျွန်တော်ပြောချင်ရှိပါတယ်ပထမတစ်ပိုင်းကတော့စောလုံးမီးခွန်းထဲမှာပါတဲ့အတိုင်းပဲမြန်မာရွှေပြောင်းအလူသမားတွေကိုဗစ်ရောဂါကူးစက်ခံတဲ့အခါမှာခွဲခြားမှုရှိပါသလားဆိုလို့ရှိရင်တကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်။နောက်ဒုတိယတစ်ပိုင်းကကျတော့အဲ့လိုမျိုးခွဲခြားမှုရှိနေတဲ့နေရာမှာပဲခွဲခြားမှုမရှိတဲ့ထိုင်းနိုင်ငံကနေပြီးကိုကျင်းစာတဲ့ဒီအလူသမားတွေပေါ်မှာကိုကျင်းစာပြီးတော့ထောက်ထားတဲ့ဒီအုပ်စုတစုတွေရှိတယ်။အဲ့ဒါဘာကိုပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်2020ဒီဇင်ဘာလမှာဟုတ်လား ဒီဇင်ဘာလ24ရက်နေ့လောက်မှာအာဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဒါပစိုးနေ9နေ့ရောက်ချတယ်ပြည်내ပစိုးနေ9နေ့ရောက်ချတယ်ဟာဒါနန်းနေကြီးပါအာဒီမှာချိန်မှာဆိုကြည့်ဒီဈေးကြီးထဲမှာအခုဆက်ပြောင်းသွားတဲ့အခါမှာတကယ်လို့ထိုင်းနိုင်ငံတွင်းမှာရှိတဲ့တာဝန်ရှိတဲ့ဟာလာဝင်ကြီးချုပ်ဦးတိုင်ကတော့လည်းကောင်းပြီးပြီဆိုလို့ရှိရင်ကျန်းမာရေးဦးဌာနကတော့လည်းကောင်းဒီမှာဒီကြောက်ကူးနေလဲဆိုတဲ့ပုံစံတိုင်းမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာတကယ်ပဲထိုင်းနိုင်ငံတွင်းမှာကျွန်တော်တို့မြန်မာရှိကောင်းတွေဒီမှာလေ့ချာနေမှာကြရိုက်ပါအဲ့ရတော့ဆက်ပြောနေမှာဒီဘန်ဒီထဲမှာမြန်မာရှိကောင်းမြန်မာတွေဝင်ရောက်ခွင့်မရှိတာစားတော့ဆိုင်ထဲမှာမြန်မာလူသမားလူမျိုးစုဝင်လို့မရတာအခြားဟာလူမှုနယ်ပယ်အတိုင်းဝိုင်းတွေမှာမြန်မာစုဝင်ရဆိုရင်စာတိုင်းတွေတော့တက်ခံတဲ့အခြေအနေတွေရှိပါတယ်ဒီအပိုင်းကိုဖြေပြောင်းဖို့အတွက်တစ်ဖက်မှာရှိရဲကျွန်တော်တို့မြန်မာရှိကောင်းမြန်မာတွေကိုကိုကျင်းစာနဲ့အာဒီနားလေစာနာထောက်ထားမှုရှိရဲဒါခိုင်းမှုအတိုင်းဝိုင်းကနေပြီးတော့မီဒီယာတွေထဲမှာပြန်တုံ့ပြန်လည်ဖို့အတွက်ကျွန်တော်ရှိကောင်းမြန်မာတွေဂျာထဲမှာရှိတဲ့ခံစားချက်တွေဘယ်လိုရှိပါလဲဟာလားဒီမှာဒီသားတွေအနေနဲ့ဒီယောဂါကိုအဲ့ဒါဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လေသူတင်ကာဝယ်မှုတွေလုပ်ဆောင်နေတယ်ဆိုတော့စိတ်ကံစားမှုတွေရှိတယ်ဗီဒီယိုဖိုင်ကိုပြဖို့ကိုပြောင်းဝင်အားသူတောင်းဆိုပြီးတော့မီဒီယာတွေမှာကြေကြေလည်လည်ဖြစ်အောင်ပြန်ပြီးတော့ကြတော့နော်ဒီမှာဒီဆန္ဒထောက်ထားမှုရှိအောင်လုပ်ပြီးတဲ့ပြုလည်ပြီးပေါ်လာပါတယ်အဲ့ဒါကြောင့်မို့ကျွန်တော်နှစ်ပိုင်းပြောမယ်ဆိုရင်တစ်ပိုင်းကအဲ့ခွဲခြားဆန္ဒမှုရှိတယ်တစ်ပိုင်းကကျွန်တော်တို့လူသမားတူနားလေတဲ့ဖြူကောင်းလူသမားတွေရဲ့ဘဝအခြေအနေမှန်ကိုနားလေတဲ့အာဒီကုလနီတီကနေကျွန်တော်တို့စာနာထောက်ထားမှုတွေရှိတယ်ဘယ်လိုပြောလို့ရပါလဲ။ဟုတ
်တော်သေးတော့ပေါ့နော်တစ်ဖက်မှာဟလာတာဝန်ရှိတဲ့လူတွေကိုယ်တိုင်ကိုကမြန်မာရွှေပြောင်းလူသမားတွေကနေပြီးတော့ဒီယောဂပူစသလိုဖြစ်တယ်စသလိုမျိုးပြောတဲ့အချိန်မှာတိုင်းလူလူဂျားထဲမှာလည်းပဲဟလာရွှေပြောင်းလူသမားတွေပေါ့သဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိပေမဲ့တစ်ဖက်မှာကိုယ့်ကိုစာနာထောက်ထားပြီးတော့ကုတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်။အဲ့တော့အခုကမြန်မာနိုင်ငံမှာကအနာသိမ့်ထားတဲ့အချိန်ကြီးပေါ့နော်စစ်တကအနာသိမ့်ထားတဲ့အချိန်ကြီးဆိုတော့ကိုမိုးကျော်တို့လူဒီထိုင်းကမြန်မာရွှေပြောင်းလူသမားကြီးလုံနေတဲ့လူတွေအတွက်အနာသိမ့်ပြီးတဲ့နောက်ပိုင်းမှာလိုအပ်ခံရတာဘယ်လိုအခက်အခဲတွေပိုတွေ့လာရတာမျိုးရှိလဲ
။အော်ကျွန်တော်ဒီဂျမ်ဒီထိုင်းနိုင်ငံတမန်တရားမှာရောက်နေတဲ့ရွှေပြောင်းလူသမားကြီးအကုန်လုံးကလည်းမြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားတွေဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားကထိုင်းနိုင်ငံထဲမှာရှိရှိ၃တန်းဝင်းနဲ့၄တန်းလောက်ရှိတယ်အာဒီအယူလေးအလုံးစုံလို့ဆောင်ရွက်ပွဲကြီးကိုဆင်းရဲရတယ်လို့သိရပါတယ်။ဆိုတော့ကြတော့ဒီလူကြီးကမြမပြီမှာအာနာတိမ့်လိုက်တဲ့အခါမှာသူတို့ပျော်ရင်းချက်တယ်ပေါ့။သူတို့ဒါလူသူတို့ဘဝအတိုက်တွေပြန်လည်ပြီးပြဆောက်ဖို့လဲ။အာဂျားထဲမှာဘာရတာကိုသတ်သိတယ်ဆိုစနစ်တာကာလပေါ့။ရတားနဲ့ဟာစစ်စွားနဲ့အသိစိတ်နဲ့ဟာရတားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီဟာမျိုးလမ်းပေါ်ကိုတက်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလတစ်ခုရှိတယ်။ကျွန်တော် energy အစိုးရနေပြီးတော့အများကြီးနိုင်ပြီးတော့ကြာတော့55ဒီပောက်ကွဲလေးအစိုးရဖြစ်လာတဲ့ကာလမျိုးမှာအလုပ်သမားတွေကပုံနေနေနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေကိုသွားလို့ရတာလေအခုရဲ့ဗီတာရင်းကိုပြန်ပြီးတော့မိတ်ဆွေတွေဟာရှင်လူတွေနဲ့ဟာကိုယ့်ရဲ့ဗီတာကိုတိုင်ဝမ်ကြီးနဲ့ပြန်လည်ပြလာပြီးတော့အနာဂတ် magic ကိုရှိပါတယ်။သူတို့စူတောင်းလာတဲ့သူတို့ရဲ့ချင်းနေတာတွေဟာတိုင်းပြည်မှာပြန်ပြီးတော့ဗီတာတွေရဲ့လုပ်ပယ်စားတော့မှုရှိတယ်အင်မက်တွေရှိအဲ့ဒီအင်မက်တွေကအနာသိနေတဲ့ကမှာရိုက်ချူခံရတဲ့အခါမှာသူတို့တိတယ်သူတို့ကိုယ်လည်းတိတယ်ဘာတွေခက်ခဲလာလို့ဥပမာသူဆိုခုခက်ခဲဆိုလို့2020 3လပိုင်းကနေပြီးတော့ရေရင်ရင်းပြန်လူသမားတွေအရှင်းပြေချောဝင်စွာပြန်နိုင်ရေးပြဆိုပြီးတော့အမှတ်နဲ့တစားပြတာနေပြီးတော့ကျွန်တော်တို့ချူကောင်းလူသမားတွေရောက်ချူလူသမားများအဖွဲ့ပါတယ်ချူကောင်းလူသမားတွေကဗိုလန်တီယာတွေတွားလို့ပြီးတော့အဝေးရနေပြန်လာတဲ့လူသမားတွေယောဂဗျာတွေကင်းပြီးတော့ဒါတကယ်ပဲကိုဗစ်စီးရဲနေတယ်ဟုတ်လားဒီနေဆက်မှာမိထိုင်ပြီးတော့အဖက်ကန်းကိုအစီအစီချုံးပြီးတော့ခုနိုင်ပြီးတော့အားကိုပဲပြုလုပ်ခဲ့တဲ့အခါအဲ့ဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ကျခဲ့တယ်ဟလာဒုက္ကမတန်ရရှိမပြီးပေါင်းဆောင်ရတဲ့အခါမှာအရန်အောင်လို့အရန်အစီအစီချုံးပြီးတော့ခုကာလလည်းကြာတော့အခုပိတ်တယ်ပိတ်လိုက်တယ်အာ၅လပိုင်း၅ရက်ကြီးကညာလဲနှစ်ရက်ကိုမှ200ပဲသွားလို့ရမယ်အကန့်အသတ်ဖြစ်လာဒီဘက်မှာခါးပြန်ဒီဘက်မှာအဲ့ဒါကိုဗစ်ရောဂါကြီးစစ်ဆီးတဲ့အခါမှာလည်းပိုင်ရင်းဝင်တဲ့ကာလနဲ့ပုံလုံးကိုပုံကြတဲ့ဒီကိုခံတယ်။အဲ့လိုဖြစ်သွားတယ်။ဒုက္ခဒုက္ခတွေနဲ့ပြည်နိုင်ငံတွေမှာလည်းကိုဗစ်ရောဂါကြီးဒုက္ခဒုက္ခတွေနဲ့နေရင်းကိုပြန်လာတဲ့လူသမားတွေဒီပင်းကျွန်တော်မျက်စိရှိမှန်တယ်။အစီအစဉ်အချောင်းတွေဖြစ်ပြီးတော့ဒုက္ခဒုက္ခတွေရောက်နေတဲ့အခြေအနေကိုကြောရတာက2020နဲ့2021အာနာသိန်းနဲ့ကာလကြီးစကူးမဲ့ဘူးကာလကြီးမှာလူသမားတွေခံစားရတဲ့ဒါတိတိကျကျမျိုးလေးဖြစ်တယ်။အဲ့ဒီအရာမျိုးကိုခုဆိုလို့ရှိရင်ပိုင်ကင်းဝင်တယ်ပြီးခုပုံကြမ်းလေးနဲ့ခံရအောင်လေပြီးရင်အကတ်တက်နေတဲ့လက်ခံနဲ့ဒါဆိုဒီဘက်မှာလူရှိရတာတရက်ကတော့ကျွန်တော်အဲ့ဒီအချိန်ကျထုတ်ပြီးတရက်ကဖုံးဆက်လိုက်တဲ့အခါမှာလူရှိရတာကဘယ်လိုနေရမလဲသူချက်ပါလူသမားရှိရတာကအဲ့ဒီလိုအချိန်မျိုးဖြစ်လာတာပြီးခဲ့တဲ့နှစ်တော်လို့ရှိ
ဟုတ်က
ဲ့ဒါကသူသွားတဲ့ဥဒလိုင်းအကုန်လုံးကမြေရင်ဒေသကိုပြန်နိုင်တယ်ကိုဗစ်စစ်တာတွေကလည်းလကားပိုင်တွင်ဝင်တဲ့အခါမှာလည်းထောက်ပံ့နေတဲ့အမျိုးရည်ပြည်ထောင်အနေနဲ့အဆင်ပြေချုံးမှုရဲ့ဖြစ်စဉ်တွေဖြစ်ခဲ့တာပြည်သူတွေအားလုံးသိကြပါရော
ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘယ်လိုဖြစ်မယ်ဆိုတော့ကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအခြေအနေမှာကတော့လူသမားတွေအတွက်ကောလူသမားအရေးလုံးနေသူတွေအတွက်ကောအကုန်လုံးအတွက်ခက်ခဲပူပြီးကြုံလာတဲ့အခြေအနေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုတိုင်းကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တစ်ပိုင်းရဲသားတစ်ပိုင်းအုပ်ချုပ်တဲ့ကာလရောတခါ NLD အစိုးရအုပ်ချုပ်တဲ့ကာလတွေမှာတောက်လျှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းလူသမားရေးကိုတောက်လျှောက်လောက်လာတဲ့လူတူဦးရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုရွေးကောက်ပွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်ကြည့်မယ်ဆိုရင်ရွှေပြောင်းအလို့သမားတွေအတွက်ဘယ်လိုအစိုးရမျိုးအုပ်ချုပ်တာကပိုပြီးအထောက်အကူဖြစ်စေတယ်လို့ဘုမှုကျော်ကိုတိုင်မြင်ပါတယ်
ကျွန်တော်တို့ဒီပေါ့ရောက်ကြည့်လို့ဒီမှာများအခွက်ပေါ့နော်အဲ့ဒီအခွက်မှာတောင်းဦးဇွန်ကာလာတွေကနေပြီးတော့ရှင်ပြောင်းလူကမာကြီးလို့ဆောင်ပြီးတွေ့ကြတယ်ဆိုတော့အာဆရာနာသိင်းနဲ့ကာလာဒီမှာလောက်လာတာမိဘမဲ့တော့မိဘမဲ့ဒီကတော့ဟာသူကတန်ရဲအနေထားတယ်အဲ့တော့မိဘမဲ့တဲ့ခါကျတော့ညီငယ်ငါပေါ့ကွာသိတယ်ပေါ့အမေအမတန်မဟာလားတရားနိုင်ငံကဥပဒေအောက်မှာအတက်တလုံးကြားအထူးဆောင်နေတဲ့အသိဉာဏ်ခံရဟလားအသက်အန္တရာယ်ကြီးရရှာခါရတဲ့အခြေအနေမျိုးတွေဒါကျွန်တော်တို့ဘဝမှာမျက်မြင်ပြီးပြီးပြည်ရတာဒီမှုတွေကိုလည်းတိုက်ပြီးဖြည့်ဆည်းဆောင်ရွက်ခဲ့ရပါတယ်။ဟောဆိုတော့ကြတော့ဟုတ်ပြီရတနာအစိုးရတက်လာတဲ့အခါမှာဒီမှုတွေအစိုးရကဘောရတနာအစိုးရကဘောပြည်သူ့ဘဝလေးပြောစာနာနဲ့ရွေးချယ်ပြောင်းလိုက်တက်လာတဲ့အစိုးရလက်ထက်ဒီမှာ10နှစ်ပြောပြော9နှစ်ပြောပြောအဲ့ဒီတရားလေးအခုမှရလိုက်တဲ့ဥပမာလေးကိုပြောချင်ပါတယ်။ကျွန်တော်တို့နိုင်ငံသားဖြစ်တော့ထောက်ခံစာတွားယူတဲ့အခါမှာရဲစခန်းကနေခိုင်ရဲစခန်းကနေခိုင်မီထဲမှာတက်လာကြည့်ရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာဒီတိုင်းမှာပြောပြီးတော့မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာကိုတိုင်ယုံမှာသွားယူပါအချိန်စစ်စုကတစ်ချက်မှာတော့ဒီတစ်ခါမှလွယ်ရင်းချောချောမှုမှုမရခဲ့ဘူးကြားမှုတွေကျူးသားတဲ့ခါမှာအမတန်ခက်ခဲပါအချက်သားအစုကလက်ထက်မှာကျွန်တော်တို့ဟလာဒီတအလိုက်ကိုဟလာလူသမားဟလာဒီပြောမယ်ဆိုရှင်အတောင်ကလေးလူသမားတွေလည်းဆက်ဆက်ပြီးတော့ပွဲကြီးတွေဆက်ဆက်ပြီးတော့တိုင်ယုံကတန်ရာရှိပြီးလူသမားတန်ရာရှိပြီးခန့်အားလည်းသူတို့တိုင်ရည်ဆက်သလိုလားတိုင်ရည်ဆက်သလိုရတဲ့ခါကျွန်တော်တို့အခက်အခဲတွေဟာပြောပြလို့ဒီလိုတန်ရုံကနေပြီးတော့အလုပ်ဒီလိုသမတ်တရားဥပဒေမျိုးကိစ္စတင်းမှုဒီကိစ္စမျိုးကိစ္စလုပ်ငန်းဝင်တွေမှာတည်ဆုံးရတဲ့ကိစ္စတွေမှာဟာနိုင်ငံသားဖြစ်ကြောင်းဟာတန်ရုံကနေထောက်ခံရတဲ့ထောက်ခံစာရဲ့လိုအပ်တဲ့ဆိုချက်ချင်းကချက်ချင်းရတဲ့ခါမှာကျွန်တော်တို့စောတော့ညနာဆုံးရှုံးရတဲ့လူသမားတွေပြတ်ပြီဒါကျွန်တော်တို့ဖြည့်ရှင်းဆောင်ရတဲ့ခါမှာအမတန်မှအဆင်ပြေချောမှုပါအပြောရရင်လားဆိုမိဘရှိရဲဆိုပြီးတတ်လို့အဲ့တော့စစ်စုကလည်းတစ်ခါဒီအချောင်းလုံးမှာကျွန်တော်တို့မိဘနဲ့ပြောကြတာဘာလို့ဒီပုံမှန်ဘူးဒီပုံမှန်မဖြစ်လို့ကျွန်တော်တို့လူသမားရဲ့လုပ်နေတဲ့ဒီပြင်းနဲ့ကျွန်တော်တို့မှာညာတော်ပူဇော်ရှိလောက်လေပူဆောင်ရနေတာဖြစ်ပါတယ်အဲ့တော့ရတားအစုရတာဖြစ်လာမယ်တကယ်တော့နောက်ပိုင်းမှာလူသမားကြီးတွေနိုင်ငံတကာကိုလွတ်နေတဲ့စမ်းပေါ့ပြေးပို့တဲ့နိုင်ငံကြီးပေါ့လူသားယူနစ်တွေပြေးပို့တဲ့နိုင်ငံကြီးက policy တွေတကယ်ချမှတ်လောက်တိုင်းဆောင်ရနေတယ်ဆိုလုံးနိုင်ငံအတွက်တကယ်ကိုတည်ရဝင်နိုင်ငံသားကိုစီးပင်းနေဝင်လာမယ်တော့အဲ့ဒီဝါဒီဖြစ်ဖို့လေယသအစုအမတော့ကျွန်တော်တို့ဥပုံနဲ့လေကျွန်တော်တို့အတန်ကျွန်တော်တို့ရှုပြောင်းလို့တမားတွေပူစားကြည့်တဲ့အတန်တွေကျွန်တော်တို့ကတွားရောက်ပြီးတော့အဆင်အရဝင်ကြီးဌာနတွေမှာရှင်းလင်းပြန်ပြတော့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရခဲ့ပါအဲ့တော့အခုလိုဟလာဆရာသားတင်းတဲ့ကားလာမှာကျွန်တော်တို့ဘယ်လိုဖတ်တော့ဘယ်လိုယုံကြည်ရလဲလူတမားတွေကလည်းဘယ်လိုပြောစီခြင်းကျွန်တော်တို့ဒီလိုမျိုးကြီးရှိပါဒီလိုမျိုးကတည်းကရှိပ
ါဟုတ်ကဲ့ပါကိုမကျော်ခုနပြောသွားတယ်ဟလာအမိမဲ့သားရင်းနှင်းကားလူသူများနိုင်ငံမှာသူများနိုင်ငံသားတွေမလုပ်ချင်တဲ့လူကိုလုပ်ပြီးတော့ရူးရူးတတနဲ့ကိုဘွားရက်တီစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးအဆင်ပြေချုံးမွေ့ကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်။ဘုံမိုးကျော်တို့လည်းဘေးအန္တရာယ်ကင်းပြီးတော့လုပ်ငန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီရပြီးတော့တော့ကျေးဇူးတင်ပါတယ်။အခုလိုဆုတောင်းပေးတဲ့အတွက်ဆုတောင်းလို့ပြပါလို့ကျွန်တော်လည်းတန်ရင်ပြောကြားလိုက်ပါ
ကိုချိုချိုသိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။အ အမေရိကန်ပြည်ထောင်စုအိုကလာဟိုမာပြည်နယ်ဒေါ်ဆန်မြို့မှာလူမျိုးရေးအရာခွဲခြားပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့နှစ်တရာပြည့်အောင်မေ့ပွဲအထိမ်းအမှတ်အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီသတင်းပတ်အတွင်းမှာဒေါ်ဆန်မြို့ကိုတွားရောက်ဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာကျွန်ပြုတ်အုပ်ဆိုးမှုနဲ့လူမျိုးရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ဖိနှိပ်မှုတွေဖြစ်ပွားခဲ့တာကိုမီးမောင်းထိုးပြတဲ့အနေနဲ့အထိမ်းအမှတ်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲသမ္မတဘိုင်ဒန်အခုလိုတွားရောက်မှာပါ။ VOA သတင်းတောက်မိုက်ကယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရာသဘောထားကွဲလွဲမှုတွေရှိနေချိန်မှာပဲတယ်လ်ဆာကိုသမ္မတဂျိုးဘိုင်ဒန်တွားရောက်ဖို့ရှိပါတယ်။တယ်လ်ဆာမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလူပေါင်း300ကျော်သေဆုံးခဲ့ပြီးတော့ဒီသေဆုံးသူတွေကိုအစုလိုက်အပြုံလိုက်မြှုပ်နှံထားတယ်လို့ယူဆတဲ့နေရာကိုတူးဖော်ဖို့လုပ်ငန်းတွေမြို့ကောင်စီကပြန်ဆဖို့ရှိနေပါတယ်။အသက်19နှစ်အရွယ်လူမဲမျိုးသားက18နှစ်အရွယ်လူယူမင်းကလေးကိုကျူးကျော်စော်ကားရယ်ဆိုပြီးတော့ဒီလူမျိုးရေးပြိပခဖြစ်ခဲ့တာပါ။1922ခုနှစ်မှာတယ်ဆာမျိုးရဲ့ Greenwood အရက်မှာအခုလိုပြိပခတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီအရက်ဟာလူမဲ Wall Street လို့တင်စားခေါ်ရတဲ့ချမ်းသာကြွယ်ဝတဲ့မြို့အစီပိုင်းတရက်လည်းဖြစ်ပါတယ်
။ I still see black men seeing being shot.Black bodies lying in the street.
လူမဲမျိုးသားတွေပြစ်တက်ခံနေရတာကိုဘူးထီမြင်တွေ့နေရတော့မှလူမဲတွေရဲ့ခန္ဓာကိုယ်တွေလည်းလမ်းပေါ်မှာလဲနေတာကိုတွေ့ရပါတယ်။မိငုံငွေတွေမိနောက်မိညာတွေလည်းမြင်နေရသေးပါ။လူမဲတွေရဲ့စီးပွားရေးလုပ်ငန်းတွေဖျက်ဆီးခံရသလိုအော်ဟစ်ငင်းကြူသံတွေလည်းကြားနေရသေးပါ။ဒါလို့တက်ဖြတ်ပွဲတွေနေ့စဉ်လှုပ်လှုပ်ဖြစ်နေတဲ့ကြားမှာပဲအခုထိအသက်ရှင်နေတော့မှဒီသမိုင်းဖြစ်ရတွေကိုနိုင်ငံအနေနဲ့မေးဖြောက်ကောင်းမေးဖြောက်လို့ရပါမယ်။ကျမကတော့မမေ့နိုင်ပါဘူးလို့သူကပြောပါတယ်။မနစ်တုံးကတော့လူသက်ပွဲကနေအသက်ရှင်ကျင်းသူ၃ဦးကထဲဆာမျိုးအုပ်ချုပ်ရေးကောင်စီခရိုင်နဲ့အိုကလာဟိုမာပြည်နယ်နောက်ဒီထဲဆာကုန်သည်ကြီးများအသင်းကိုဒီလူသက်ပွဲနဲ့ပတ်သက်လို့တာဝန်ရှိသူတွေအဖြစ်တရားစွဲခဲ့ပြီးတော့နင့်နာကြီးတောင်းခဲ့ပါရယ်။ဒါ့အပြင်လည်းအသက်ရှင်ကျင်းသူတွေနဲ့တည်ဆုံသူတွေကဆင့်သက်လာတဲ့မျိုးဆက်တွေကိုဘလောက်ယောကြီးပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ကျဆာလူစုလိုက်ပြုံလိုက်တက်ဖြတ်ပွင့်နဲ့ဆက်ဆက်တဲ့အထိတ်မဲ့ပြလိုက် Greenwood Rising လဲဒီသတင်းပတ်အတွင်းမှာဖွင့်လှစ်မှာပါအထူးသဖြင့်ဒီနှစ်တရားပြည့်အခမ်းအနားဟာ Minnesota ပြည်နယ်မှာရဲကဖမ်းဆီးထိန်းသိမ်းစဉ်အတွင် George Floyd တိစုံတဲ့တနည်းပြည့်နဲ့လဲတိုက်ဆိုင်နေတာကြောင့်ပိုအရေးကြီးတယ်လို့တာဝန်ရှိသူတချို့ကပြောပါတယ်ရဲတွေရဲ့ခက်ကြမ်းကြမ်းကြိုင်တွေမှုနဲ့ပတ်သက်လို့လဲတနိုင်ငံလုံးမှာရောတစ်ကမ္ဘာလုံးမှာပါပြင်းပြင်းထန်ထန်ကန့်ကွက်ဆန္ဒပြခဲ့ကြတာပ
ါ Little did I know the events dealing with raceThat would happen in the last.
လူငယ်ရဲ့ဆန္ဒလာတွင်လူမျိုးရေးအခြေခံဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီးတော့တချို့အကြောင်းတွေကိုသာသိခဲ့ပေမဲ့နိုင်ငံအနှက်အုံကြွတောင်းဆိုမှုတွေဖြစ်ပွားလာတာဟာအမေရိကန်ပြည်ထောင်စုမှာတေချာမဖြစ်ရှိမဲ့ကြံနေတဲ့လူမျိုးရေးဆိုင်ရာပြဿနာတွေရှိနေသေးတယ်ဆိုတာပါပဲလို့သူကပြောပါတယ်။ဒါဆာမလူမျိုးရေးအရာအခုလိုအစုလိုက်အပြုံလိုက်တက်ဖြတ်မှုဖြစ်ပွားခဲ့တာဟာအမေရိကန်သမိုင်းမှာအကြီးမားဆုံးဖြစ်တယ်လို့ဝါရှင်တန်မှာရှိတဲ့ African American သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာပြရိုက်ကပြောပါတယ်ခင်ဗျာ။
ကိုအောင်ပါရှင်အခု VOE မြန်မာပိုင်းရဲ့နနေခင်းထုတ်လွှင့်နေတဲ့တနာရီအစီအစဉ်ကိုနောက်ထပ်တနာရီကြာမြန်မာစံတော်ချိန်နနေ၈နာရီကနေ၉နာရီထိမှလည်းပြန်လည်ထုတ်လွှင့်ပေးနေပါရရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပ
ါဆရာနာသိမ့်ပြီးနောက်လေးလာပြီးခဲ့တဲ့အခုချိန်ထိအရက်သားတွေအပေါ်တေးချေဒဏ်ရာရစီလောက်တဲ့အင်အားသုံးနေဆဲဖြစ်တယ်လို့အကြီးအကျယ်လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေကြောင်းမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အရက်သားတွေကိုအသေးချာအကာအကွယ်ပေးဖို့လဲမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုပါတယ်ဆရာနာသိမ့်ပြီးနောက်ပထမဆုံးအချိန်ဖြစ်နိုင်ငံတော်အင်ကာနိကကျောင်းနေပြန့်ဖွင့်လာမှာကျောင်းမတက်ဖဲဆက်လက်ဆန့်ကျင်ဆန္ဒပြကြတဲ့ဒေသတွေရှိသလိုရခိုင်ပြည်နယ်လိုဆန္ဒပြလှုပ်ရှားမှုနေတဲ့ဒေသတချို့မှာတော့ကျောင်းပြန်တက်ကြပါတယ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကနေထွက်ပြေးပြီးထိုင်းဘက်ကိုတရားမဝင်ဝင်ရောက်တဲ့သတင်းထောက်၃ဦးကိုတရားရုံးကဒဏ်ငွေချမှတ်ခဲ့ပြီးဌာနေပြန်ပို့ခရနိုင်တယ်လို့လဲသူတို့ရဲ့ရှင်းနေအဖွဲ့ဝင်တဦးကအင်ကာနစ်မှာ AFP ကိုပြောပါတယ်ဌာနေပြန်ပို့ခရရင်တော့သူတို့အတွက်အန္တရာယ်ရှိနိုင်ပါတယ် DBB သတင်းထောက်၃ဦးကိုဌာနေပြန်ပို့တာရှောင်ရှားနိုင်မဲ့လူသားချင်းစာနာထောက်ကူမှုနဲ့ဖြည့်ရှင်းနိုင်ရေးစ조사နေတယ်လို့လဲထိုင်းဘက်ကပြောဆိုထားပါတယ်ရှင်ဒုက္ခသည်ဥယျာဉ်အများစုကိုလက်ခံထားရတဲ့အာရှပစိဖိတ်ဒေသကိုအလေးထားပြီးကိုဗစ် -19 ကာကွယ်ဆေးထောက်ပံ့ပေးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအင်ကာနိမှတောင်းဆိုလိုက်ပါတယ်။အိန္ဒိယနီပေါ်အပါအဝင်အာရှပစိဖိတ်ဒေသတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုတွေတိုးလာနေပြီးကိုဗစ် -19 ကာကွယ်ဆေးရတာနည်းနေချိန်မှာပဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။
ထိုက်ပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်နဲ့ကိုခင်မောင်စိုးမင်းတို့ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းနဲ့နက်ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံထဲမှာဖြည့်ဆွက်တင်ဆက်နေပါတယ်ကဘာတလွားကနေနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ This program